Welcome to the Voice of America in Burmese.
မင်္ဂလာပါရှင်ဝါရှင်တန်မြို့တော် VOA American အသံကနေ2020ပြည့်ဒီဇင်ဘာလ5ရက်စနေနေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုဝင်းမင်းတို့ကဥတွဲတင်ဆက်မှာပါ။ထပ်ပေါ်လာနေပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးနဲ့အတူနိုင်ငံတွေအနေနဲ့နောက်လာမယ့်ကပ်ရောဂါအတွက်စတင်ရင်းနှီးမြှုပ်နှံမှုနဲ့ပြင်ဆင်ကြဖို့လိုအပ်ကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတောက်ကြနီးကသတိပေးပြောကြားလိုက်ပါတယ်
။ Despite years of warnings, many countries were simply
နိုင်ငံချီပြည်သတိပေးတာတွေရှိပေမဲ့လည်းနိုင်ငံအတော်များများဟာ COVID-19 အတွက်အဆင်သင့်ဖြစ်မနေသေးဘူးလို့ WHO ညွှန်ကြားရေးမှူး Tedros Adhanom Ghebreyesus ကကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ကုလသမဂ္ဂထွေထွေညီလာခံကိုပြောကြားတဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်။လူအတော်များများကမှားယွင်းစွာယူဆနေကြတာကသူတို့မှာခိုင်မာတဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်ကသူတို့ကိုကာကွယ်လိမ့်မယ်လို့ထင်နေကြကြောင်း WHO အကြီးအကဲကပြောသွားပါတယ်။ SARS MERS စတဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေအပါအဝင်အခြားကူးစက်တတ်တဲ့ရောဂါတွေနဲ့ပတ်သက်ရင်နိုင်ငံတွေအနေနဲ့ကောင်းကောင်းကင်တွယ်နိုင်ခဲ့ပေမယ့်အခု COVID-19 မှာလည်းအလားတူကင်တွယ်ဖြေရှင်းကြဖို့WHO အကြီးအကဲကတိုက်တွန်းသွားပါတယ်။ဒါအပြင်နောက်လာမယ့်ကပ်ရောဂါကိုကာကွယ်ထိန်းချုပ်ဖို့အတွက်ရင်းနှီးမြှုပ်နှံမှုတွေကိုစတင်လှုပ်ဆောင်သင့်ကြောင်းလဲသူကအကြံပြုသွားပါတယ်။လက်ရှိတစ်ကမ္ဘာလုံးမှာ COVID-19 ကူးစက်ခံရသူပေါင်း 6.5 သန်းကျော်ရှိပြီးသေဆုံးသူပေါင်း 1.5 သန်းကျော်ရှိနေပါတယ်ရှင်။အီတလီနိုင်ငံမှာတော့ကြာသပတေးနေ့တနေ့တည်း COVID-19 ကူးစက်မှုပေါင်း 23,000 ကျော်ရှိခဲ့ပြီးသေဆုံးသူပေါင်း 933 နဲ့ဆန်းချိန်တင်ခဲ့ပါတယ်။ဂျိုးဘိုင်ဒန်ကသူ့အနေနဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်ပြီဆိုတာနဲ့အရင်ဆုံးလှုပ်ဆောင်မှာကအမေရိကန်ပြည်သူတွေအနေနဲ့ရပ်ပေါင်း100ကျော်အောင်နှာခေါင်းဆီးမဖြစ်မနေဝတ်ဆင်ကြဖို့တောင်းဆိုမှာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးရင်နှာခေါင်းဆီးတက်ဆင်ဖို့နိုင်ငံအနေနဲ့မဖြစ်မနေကြာထမ်းဖို့သူကအရင်ကတည်းကတွန်းအားပေးနေတာဖြစ်ပါတယ်။ဒီလှုပ်ရှားမှုဟာနှာခေါင်းဆီးတက်ဆင်မှုကိုတန်တရားရှိခဲ့ပြီးနိုင်ငံရေးပြဿနာတစ်ခုအဖြစ်ပြုလုပ်ခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကင်တွယ်ပုံကနေတိတာတဲ့ပြောင်းလဲမှုဖြစ်ရှိလာလိမ့်မှာပါ။အခုလိုနှာခေါင်းဆီးတက်ဆင်တဲ့အလေးချင်းဟာကပ်ရောဂါကိုကာကွယ်ရေးအလွယ်ကူဆုံးနည်းလမ်းတွေထဲကတစ်ခုဖြစ်တယ်လို့လူမှုကျန်းမာရေးပညာရှင်တွေကလည်းပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကြောင့်လူပေါင်း 28,000 ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်ရှင်။ဗြိတိန်နိုင်ငံ EU ကနေနှုတ်ထွက်တဲ့ Brexit ကာလနောက်ပိုင်းနှစ်ဖက်ကုန်သွယ်ရေးသဘောတူညီချက်ညှိနှိုင်းမှုတွေကိုဒီသတင်းပတ်အကုန်မှာအဆုံးသတ်နိုင်လိမ့်မယ်လို့ EU ဥရောပသမဂ္ဂအရာရှိတွေကတောက်ကြနေကပြောကြားခဲ့ပါတယ်။ဒါပေမဲ့လို့ဗြိတိန်အစိုးရဘက်ကတော့ဒီဆက်ဆက်ညှိနှိုင်းမှုတွေဟာဆက်ပြီးအခက်အခဲကြီးမားနေစေဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ EU အုပ်စုကနေဗြိတိန်အပြီးသက်ထွက်ခွာမယ့်အချိန်ဖြစ်တဲ့ဒီဇင်ဘာ31ရက်မတိုင်ခင်တရင်လေးဘက်တောင်မလို့တော့တဲ့အချိန်မှာညှိနှိုင်းသဘောတူညီချက်တွေရဖို့နှိမ့်ဆက်နေပြီလို့ EU အရာရှိတအုပ်ကပြောကြားခဲ့ပါတယ်။ဒါပေမဲ့လို့လန်ဒန်မှာကြာသပတေးနေ့နောက်ပိုင်းအထိဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီတိအစိုးရရဲ့တုံ့ပြန်မှုကတော့အလားအလာသိပ်ပြီးကောင်းတာမျိုးမရှိပါဘူး။သဘောတူညီချက်တွေရဖို့ကြော်လွှားဖြေရှင်းနိုင်ရေးပြဿနာတွေရှိနေသေးကြောင်းဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်။အီရန်ဘက်ကတိုက်ခိုက်မယ်လို့ချိန်ချောက်ထားတာကြောင့်နိုင်ငံသားတွေအနေနဲ့ RS စော်ဘွားများပြည်ထောင်စု UAE နဲ့ Bahrain စတဲ့ပင်လယ်ကွေ့နိုင်ငံတွေကိုခီးမသွားကြဖို့ Israel ဆိုရကတိုက်တွန်းလိုက်ပါတယ်။တိကျတဲ့သတင်းပဲတောက်ကြနေကအီရန်ထိပ်တန်း Nuclear သိပ်ပံပညာရှင်လောက်ကျန်ခံရပြီး Israel ကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့အီရန်ဘက်ကချိန်ချောက်ပြောဆိုပြီးတဲ့နောက်ခီးသွားလာမှုသတိပေးချက်အဖြစ်ဒီဇင်ဘာ3ရက်နေ့က Israel ကထုတ်ပြန်ခဲ့တာပါ။နျူကလ িয়ার ပညာရှင်လောက်ကျန်ခံရမှုနောက်ွယ်မှာအစ္စရေးရှိနေကြောင်းအီရန်ဘက်ကဆွဆွဲခဲ့ပေမဲ့အစ္စရေးအစိုးရဘက်ကဘာမှတုံ့ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။မကြာသေးခင်ကပဲ UAE, Bahrain နိုင်ငံတွေနဲ့အစ္စရေးကတန်တမန်ဆက်ဆံရေးထူထောင်ပြီးသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးခဲ့တာပါ။ဒါအပြင်အစ္စရေးခီးသွားထောင်ထဲချပြီးတော့လေဒီဇင်ဘာလအတွင်းပင်လယ်ကွေ့နိုင်ငံတွေကိုတွားရောက်လည်ပတ်ကြဖို့စီစဉ်ထားတာဖြစ်ပါတယ်။အီရန်နဲ့သူကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေဟာအရင်ကအစ္စရေးခီးသွားတွေနဲ့ဂျူးလူမျိုးအတိုင်းဝိုင်းကိုတိမတ်ထားတိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ရှင်။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 98.5 နဲ့ ဒိုင်းနမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ကျွန်တော်ဝင်းမင်းပါ။စနေနေ့မနက်ပိုင်း VOA American တန်ရဲ့ထိတ်တဲရသတင်းတွေကိုဆက်ပြောပြနေပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှု3000နီးပါးအဖြစ်နည်းတဲ့အနေအထားမဟုတ်တော့တာမို့အရင်ရွေးကောက်ပွဲပြီးလူစုလူဝေးကြောင့်ပြန့်နှံ့မှုတက်လာတာမျိုးမဖြစ်ရအောင်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့ပြင်းပြင်းထန်ထန်တိုက်တွန်းခဲ့ပါတယ်။မနေ့ကဒီကိုဗစ်နောက်ဆုံးအချိန်လေးပြည်သူ့အစီရင်ခံတဲ့မေကွန်းတဲမှာဒေါက်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုတက်လာတာအပြင်မကြာခင်တစောင်းတိုင်းအားလိုက်ရတုန်းကလည်းလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေထက်လာအောင်ပါလို့သတိပေးလိုက်ပါတယ်။ဒါကြောင့်အခုအချိန်ကာကွယ်ဆေးမရနိုင်ခင်လက်ရှိဆောင်းရာသီနဲ့လာတော့မယ့်ခရစ်မတ်နှစ်ကူးပွဲတော်အားလိုက်ရမှာလဲပိုကူးကုန်မှာစိုးရိမ်ပြီးလူစုလူဝေးမဖြစ်အောင်နေပေးကြဖို့ကြည်သူအားလုံးကိုအနုအညွတ်အခုလိုတိုက်တွန်းတတိပေးလိုက်ပါတယ
်အခုဆောင်းတွင်းမှာအေးလာပြီအေးလာတဲ့ခါကျလို့ရှိရင်ဒီယောဂပိုးကပိုပြီးတော့ပြန့်လွင်မယ်ဆိုတာလေကျွန်တော်တို့တတိပေးထားပြီးဖြစ်ပါတယ်ထပ်မံနဲ့တတိပေးပါမယ်အခုဒီဆောင်းတိုင်းပည့်ရတဲ့ရတော့လွန်သွားပြီပေါ့နော်နောက်အခုကျွန်တော်တို့ခရစ်မတ်ကာလနှစ်သစ်ကူကာလတွေကိုကျွန်တော်တို့ဥတည်နေပါပြီအဲ့ဒီအချိန်တွေမှာလေလူစုလူတွေမဖြစ်ဖို့အင်တာမအရေးကြီးပါတယ်လူစုလူတွေဖြစ်တာနဲ့အမျှယောဂပိုးပြန့်နေဆိုတာတော့ဒါတော့ကျွန်တော်တို့ဘလို့မှရှောင်လို့မရတဲ့ကိစ္စပါပြတ်မှာပါပဲ
တောင်ဆန်းစုကြည်ကဆက်ပြီးအခုကိုဗစ်ကူးစက်မှုကပြည်နယ်နဲ့တိုင်းတွေမှာလည်းပြန့်ပွားလာမှုမနည်းတော့တာကြောင့်သေဆုံးသူကလည်း2000ကျော်လာကအစားထိုးမရတဲ့သေဆုံးမှုတွေဆက်မဖြစ်စေချင်သလိုနိုင်ငံတော်ဘက်မှာလည်းအခုလိုမလွှဲမရှောင်သာလူနာတွေအတွက်ဘတ်ဂျက်ငွေတွေအများကြီးသုံးနေရတာကြောင့်စီးပွားရေးပြန်လည်လံထူဖို့ဆုံးရှုံးမှုတွေဖြစ်လာမှာစိုးရိမ်ရတယ်လို့ဆိုပါတယ်။ဒါအပြင်ကာကွယ်ဆေးအတွက်လည်းအတိုင်းအတာတစ်ခုသာနိုင်ငံတကာကလှူဒါန်းထောက်ပံ့တာရနိုင်ပြီးအများစုကနိုင်ငံတော်ဗန္ဒာတဲကပဲဝယ်သုံးရမယ့်အချိန်မှာဒီကိုဗစ်လူနာပြင်းထန်သူတူအတွက်ကုန်ကြဆေးဟာလူ1000အထိကာကွယ်ဆေးထိုးပေးနိုင်တဲ့ငွေပမာဏမှုကူးစက်မခံရအောင်ဝိုင်းဝန်းကာကွယ်ကူညီပေးကြဖို့ကိုလည်းအလေးနဲ့တောင်းဆိုလိုက်ပါတယ်အခုလိုအချိန်မှာနိုင်ငံထဲမနေ့ကတော့ကိုဗစ် -19 ရောဂါကူးစက်သူ1502ဦးနဲ့သေဆုံးသူ32ဦးရှိခဲ့တာကြောင့်စုစုပေါင်းပိုးတွေ့သူ96520ဦးနဲ့သေဆုံးသူပေါင်း2059ရှိလာပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျ။ရာနဲ့ချီတဲ့ရ ेंजर တွေကိုဝေးလံတဲ့ဘတ်ဆန်ချာကျွန်းကိုပို့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂလူခွင့်ရေးအဖွဲ့တွေနဲ့တခြားနိုင်ငံတကာအစိုင်းဝိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်မှန်တဲ့ကြိုပမ်းမှုတွေကိုထက်လို့ဖြည့်ဆည်းမလုပ်ဖို့ဒါမှမဟုတ်လွဲမားစွာအထိပ္ပယ်မကောက်ယူကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြင်းထန်စွာသတိပေးထုတ်ပြန်လိုက်ပါတယ်။မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝန်ဝိုင်းဝန်းတိုက်တွန်းပေးချင်တာလည်းလက်တွေ့ကျတဲ့လုပ်ရဖြစ်တဲ့ပြဿနာကိုရေရှည်ဖြေရှင်းနိုင်မဲ့တခုရီတော့နိလန်းဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေညပိုင်းကထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။ဒုက္ခသည်တွေပြန်လည်နေရာချတာရေးကိုဝေဖန်နေမဲ့စာလူခွင့်ရေးအဖွဲ့တွေအနေနဲ့ဒုက္ခသည်တွေမြန်မာနိုင်ငံကိုဘေးကင်းလုံခြုံစွာပြန်သွားနိုင်ရေးအတွက်တိုးမြင့်အားထုတ်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ကောက်ဆက်စပစာမှရှိတဲ့ရ ेंजर ဒုက္ခသည်1600ကိုဘတ်ဆန်ချာကျွန်းကိုပထမအတုံအနေနဲ့ပြောင်းရွှေ့နေရာချထားလိုက်တာဟာသူတို့ရဲ့သဘောဆန္ဒလျောက်ဖြစ်တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးဌာနရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။ဘတ်ဆန်ချာကျွန်းကိုအခုလိုပြောင်းရွှေ့မှုနဲ့ပတ်သက်လို့တချို့ဒုက္ခသည်တွေဟာဖိအားပေးခံခဲ့ရတယ်။တချို့တွေကပြောင်းဖို့ဆုံးဖြတ်ချက်ကိုပြန်ပြင်လိုကြတယ်လို့ကုလသမဂ္ဂအနေနဲ့ကြားသိရကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ချာနေကကျင်းပခဲ့တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအထွေမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါအပြင်သူကဆက်ပြီးမနေ့ကပြောင်းရွှေ့မှုတွေလှုပ်ဆောင်နေတဲ့ကာလအတွင်းဒုက္ခသည်တွေရဲ့တောကဝင်နေတဲ့စိတ်မချမ်းမြေ့ဖွယ်ရာမျက်နှာတွေကိုလည်းကျွန်တော်တို့မြင်တွေ့ကြရပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စိုးရိမ်ပူပန်ကြောင်းကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကိုအကြောင်းချထားပြီးဖြစ်ပါတယ်လို့အထွေမှုချုပ်ရဲ့ပြောခွင့်ရမစ္စတာဒူဂျာရက်ကပြောသွားတာပါခင်ဗျာ။ပါကစ္စတန်စစ်တပ်ကတော့တမိုင်းကျောင်းရာသူ့နိုင်ငံတဲ့အာဖဂန်နစ္စတန်ဘက်ကဝင်ရောက်လာနေမှုတွေကိုဟန်တားတဲ့အနေနဲ့ကီလိုမီတာ2600ဝန်းကျင်ရှည်လျားတဲ့နိုင်ငံ21ချက်မှာလာမယ့်နှစ်လအတွင်းပြီးအောင်ချန်စီကိုကာသွားမယ်လို့ပြောလိုက်ပါတယ်။ဒီဆုံးဖြတ်ချက်ကိုတော့ပါကစ္စတန်စစ်တပ်ဘက်ကသတင်းထုတ်ပြန်ရေးဌာနက VOA ကိုတောက်ချန်နေမှာအသိပေးခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံနေဆက်မှာအာဖဂန်ဘက်ကစစ်သွေးကြတွေမောက်ခိုကူးသူတွေနဲ့တခြားတရားမဝင်နေဆက်ဖြတ်ချက်လုပ်ဆောင်မှုတွေကိုဟန်တားဖို့ကြိုးစားတဲ့အနေနဲ့2019ခုနှစ်မှာခြံကားတဲ့အစီအစဉ်ကိုစတင်ခဲ့တာပါ။ပါကစ္စတန်နောက်ဘက်ခြံဒေသမှာခြံစီယုတ်ကာရဲမှုတွေ80ရာခိုင်နှုန်းပြည့်စုံနေပြီဖြစ်ကြောင်း ဒီကိစ္စကိုတာဝန်ယူဆောင်ရွက်နေတဲ့ ISRB ဌာနကပြောပါတယ်ခင်ဗျာ2050ခုနှစ်မှာကာဗွန်ဓာတ်ငွေ့ကင်းစင်တဲ့အခြေအနေရောက်နိုင်ရေးအတွက်ဒေါ်လာ19ဘီလီယံကျော်ရင်းနှီးမြှုပ်နှံသွားမယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟီရာဆူဂါကပြောကြားလိုက်ပါတယ်ဂျပန်နိုင်ငံရဲ့ထုံနှံစင်လာအရလွှတ်တော်နယ်ပေါင်းရဲ့စီဝေးပွဲမပြီးဆုံးခင်တည့်ရက်လို့တောက်ချာနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဆူဂါကအခုလိုပြောကြားလိုက်တာပါသူရဲ့အဆိုဖြစ်ချက်ဟာတဘာဝပတ်ဝန်းကျင်ရေးကိစ္စနဲ့ပတ်သက်လို့ဂျပန်နိုင်ငံအနေနဲ့အရှိကိုကြီးမားတဲ့ခြေလှမ်းတစ်ရပ်တိုးလိုက်တာဖြစ်ကြောင်းသတင်းထောက်တွေကိုဝန်ကြီးချုပ်ဆူဂါကပြောလိုက်ပါတယ်။ Wireless လက်ကင်ဖုန်း data ဆက်သွယ်ရေးနဲ့ဆိုင်တဲ့သုတေသနတွေလုံဆောင်ရေးအတွက်ပါဝင် Digital နည်းပညာနဲ့ဆိုင်တဲ့ကဏ္ဍမှာလည်းဒေါ်လာ10ဘီလီယံနီးပါးရင်းနှီးမြှုပ်နှံသွားဖို့စီစဉ်ထားကြောင်းဝန်ကြီးချုပ်ကဆိုပါတယ်။ COVID-19 ကာယရောဂါနဲ့ပတ်သက်လို့ပြောရမှာတော့ Coronavirus နဲ့ခံရသူလူပုဂ္ဂိုလ်တွေနဲ့စီးပွားရေးလုပ်ငန်းတွေပြန်နလန်ထူလာရေးအတွက်ရှေ့သတင်းဘက်တွင်စီးပွားရေးဆိုင်ရာအထောက်အကူပြုစီမဲ့အစီအစဉ်တရက်ကိုအဆိုပြုသွားမယ်လို့ဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။စနေမနက်ခင်းသတင်းတွေကိုမိုက်ရင်ချင်းနိုင်တဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
ကိုဗစ်ကရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာအစိုးရဆေးရုံတွေမှာဒါမကပုဂ္ဂလိကဆေးရုံတွေမှာပါလူနာတွေကိုကုသမှုပေးဖို့မကြခင်ခွင့်ပြုတော့မယ့်အကြောင်းပြောပြပေးခြင်းပါတယ်ကျွန်မမိခါပါကရောဂါကူးစက်သူတိုးလာတာနဲ့အမျှဆေးရုံတင်ကုသရသူတွေလည်းတိုးလာနေတာကြောင့်ပုဂ္ဂလိကဆေးရုံတွေမှာပါကျန်းမာရေးဝန်ဆောင်မှုပေးနိုင်ဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ကနဦးအစီအစဉ်အနေနဲ့ရန်ကုန်မြို့ကပန်းလိုင်တဲ့အကယ်ဒမီဆေးရုံတွေကိုခွင့်ပြုဖို့စီစဉ်နေတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကိုဗစ်လူနာတွေကိုကုသပေးနိုင်မဲ့ပုဂ္ဂလိကဆေးရုံတွေကိုမကြာသေးခင်ကပဲကွင်းစင်းစစ်ဆေးပြီးခွင့်ပြုချက်ပေးဖို့စီစဉ်ထားကြောင်းလဲကျန်းမာရေးနဲ့အာကစားဝန်ကြီးဌာနပြောခွင့်ရသူဒေါက်တာတန်းနိုင်စိုးက VOE ကိုပြောပါတယ်
။ဟိုပထမဆုံးတရုံနေရုံကတော့ဟိုမီးစင်းရမယ့်အနေအထားဖြစ်နေပေါ့နော်။ဒီအဖွဲ့တွေလည်းစင်းစစ်ပြီးသွားပြီပေါ့နော်။စင်းစစ်ပြီးရဲ့ဆေးရုံတွေစင်းစစ်ပြီးသွားပြီ။အဓိကတော့ကျွန်တော်တို့ဆေးရုံတွေမှာတုံးနေတဲ့လက်ပါပဲ။လူနာရေးတက်ပေါ့နော်။facility ပေါ့အထူးသဖြင့် ICU တို့ HCU တို့ပေါ့နော် high dependency unit တို့ကြီးမဲ့လူရှိရမယ်စက္ကရာပြည်စုံမယ်နော်နော် HR ဘိုင်းတို့ criteria တွေတက်မှတ်တာပေါ့တက်ခွဲတန်းဆိုဘယ်လိုစင်တန်းရှိရမယ်လို့အဓိကတော့သူတို့ဘက်က proposal တင်တဲ့ဆေးဦးတွေကျွန်တော်တို့ဘက်ကဖြစ်ပေးနေပေါ့နော်ဒါတွေကမကြခင်မှာခွင့်ပြုချက်တွေတည်းထွက်လာတယ
်ယောဂကူးစက်သူလူနာတွေတိုးလာနေတဲ့အတွက်အစိုးရဆေးရုံတွေမှာ window ဝင်ဖို့ဖြစ်လာတာတွေကို short ချနိုင်ဖို့ယောဂကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းနဲ့မန္တလေးတိုင်းအတွင်းကပုဂ္ဂလိကဆေးရုံတွေကိုကျန်းမာရေးဝန်ကြီးဌာနကခွင့်ပြုဖို့စီစဉ်ခဲ့တာဖြစ်ပါတယ်ခွင့်ပြုချက်ရဖို့အတွက်ပုဂ္ဂလိကဆေးရုံတွေကရှောက်ထားရမှာဖြစ်ပြီးကိုဗစ်လူနာတွေကိုစောင့်ကြည့်ကူတာပေးမဲ့လိုအပ်တဲ့နေရာထိုင်ခင်းနဲ့အစီအမံတွေကိုပြင်ဆင်ထားရမှာလည်းဖြစ်ပါတယ်ပုဂ္ဂလိကဆေးရုံတွေအနေနဲ့ကျန်းမာရေးဝန်ဆောင်မှုအတွက်တင့်တော်တဲ့ငွေကြေးပမာဏကောက်ယူဖို့နဲ့ဝန်ဆောင်မှုပေးမဲ့ကိစ္စတွေကိုအသေးစိတ်ညှိနှိုင်းနေတယ်လို့လည်းမြန်မာနိုင်ငံပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
cost fixed cost ရယ် viral cost ဆိုရယ်ပူရှိတယ် fixed cost ကနိုင်ငံတော်တင်ပြပေးရဒီမှာ test ဖြစ်တယ်ဆိုတော့နိုင်ငံတော် charge လုပ်တဲ့ဈေးတဲ့ကျွန်တော်ကအများဒါ fixed cost ဆိုတော့အခန်းကြီးကလည်းသူ့လူတွေကရှိသားပါလူနာခန်းကြီးစေရုံတစ်ခုနဲ့တစ်ခုကတင်ကြည့်အခန်းကြီးက fixed လုပ်လို့ရတယ်ဒါဝန်ဆောင်ကတွေက fixed လုပ်လို့ရတယ်လူနာတစ်ယောက်ချင်းရဲ့ပြီးပြရမယ်အနေအထားမတူဘူးတချို့ကလည်းပါယောဂါမှမရှိတဲ့အခုမှကိုဗစ်ဖြစ်တာငကိုတဲကစီးကြိုတွေးတို့နှလုံးယောဂါတွေရှိနေတဲ့သူကတော့ဒီလူတွေကြတော့ကျွန်တော်တို့ကသူတို့ကုပေးမဲ့ဈေးဝါဆောတော့ယောဂါအခက်မရှိတဲ့လူတွေဆိုင်အများကြီးများပါလိမ့်မယ်အဲ့ဒီခါကြီးကကွဲပြားမှုရှိအများများရှိတယ်အဲ့ဒါကို variable cost လို့ကျွန်တော်တို့ကသတ်မှတ်အဲ့တော့ variable cost ကတော့ as cost ဖြစ်မှာပေါ့ဒီကြာတဲ့မလောက်ဘူးခဲ့
ကိုဗစ်လူနာတွေကုသရေးမှာပုဂ္ဂလိကကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေပါဝင်ရမှာဖြစ်ပေမဲ့စိန်ခေါ်မှုတွေလည်းရှိနေတယ်လို့ဒေါက်တာထင်ပေါ်ကပြောပါတယ်အထူးသဖြင့်ကတော့ကတ်ယောဂါကာလကြာရှည်လာတာနဲ့အမျှကျန်းမာရေးဝန်ထမ်းတွေလိုအပ်ချက်ကြီးမားလာတာကြောင့်လိုအပ်တဲ့ကျွမ်းကျင်သူတွေရဖို့ခက်ခဲနိုင်တယ်လို့လည်းပြောပါတယ
်အိရှာဆိုတဲ့ဆရာဝန်ဆရာမတွေရဲ့ဒီစူပေါင်းပါဝင်မှုဖြစ်ဘောလုံးပေါ့ပမာဏတော်တော့လောက်ရဖို့ကျွန်တော်တို့တော်တော်လေးလိုက်ပြီးတော့စီရင်ရပါတယ်အသိဉာဏ်လေးကိုကိုယ့်ကိုယ်ကိုပြန်လုပ်ရတယ်ကာယကံရှင်ဆရာဝန်ဆရာမတော့ဟုတ်တယ်လုပ်တယ်ဆိုတော့သူ့မိသားစုကကန့်ကွက်တာမျိုးရှိတယ်ကြောင့်ဘာလို့ဒီချိန်မှာ facility ကျွန်တော်ဝယ်လို့ရလူကျွန်တော်တို့ကဝယ်လို့မရဘူးမတော်တဆသူတို့ကူးဆက်ခံရရင်ဘောလုံးဆိုရင်အားကျွန်တော်တို့ကထပ်စဉ်းစားရပြန်ဆိုတော့အဲ့ဒါအတွက်လည်းကျွန်တော်က insurance တွေဝယ်သေးတယ် တို့တွေကို commitment ကြီးပေးရတယ်။သမီးတို့တကယ်သားတို့ဖြစ်လာရင်ကျွန်တော်တို့အဆုံးအထိဆေးဝါးတောင်းရင်ကုပေးရပါမယ်ဆိုတော့ဒီ commitment တွေလည်းပေးရတဲ့အတွက်တော့ pressure လည်းများပါတယ်ဟုတ်နော်။ဆိုတော့ဒီ challenge ကအကြီးဆုံး challenge ပါ။
မြန်မာနိုင်ငံအဝန်ကပုဂ္ဂလိကဆေးရုံ230ကျော်မှာကိုဗစ်လူနာကုသရေးဌာနဖြင့်လက်ခံကုသဖို့ပုဂ္ဂလိကဆေးရုံပေါင်း52ခုကကျန်းမာရေးဝန်ကြီးဌာနနဲ့သဘောတူထားပြီးကနဦးစမ်းသပ်တဲ့အနေနဲ့ဆေးရုံနှစ်ခုကိုခွင့်ပြုဖို့စီစဉ်လိုက်တာဖြစ်ကြောင်းလည်းမြန်မာနိုင်ငံပုဂ္ဂလိကဆေးရုံအသင်းကပြောဆိုထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကြောင့်သေဆုံးသူ 2,000 ကျော်နဲ့ကူးစက်သူ 9,000 ကျော်ရှိနေပါတယ်။ကျွန်မမေခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
။ကျန်တော်ဝင်းမေပါရခိုင်ပြည်နယ်ကမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲပြန်ကျင်းပနိုင်ရေးဂျပန်ဆိုရာထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါအနေနဲ့ဒီပတ်ထဲ UEC ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ကိုတွေ့ဆုံခဲ့ပါတယ်။ဒါပေမဲ့အခုအချိန်အထိဒီရွေးကောက်ပွဲကျင်းပနိုင်ဖို့ရေးရရမကြားရသေးတာမို့စိုးရိမ်မှုတွေလည်းတိုးလာနေပါတယ်။ဒီအကြောင်းမစ္စတာဆာဆာကာဝါဂျပန်မပြန်ခင်ကျသာဝရီနေ့ကတွေ့ခဲ့တဲ့ရခိုင်မတ်တူနဲ့နောက်သုံးသက်သူတူကိုမေးရမှာမြောက်ဦးမျိုးကဖြည့်သူတော်ကိုစလဲဦးလာစောကအခုလိုဆက်ရှင်ပြပါတယ
်ဆက်ဆက်ကောင်းဝါနဲ့တွေ့ပါတယ်သူကတော့ထိုင်သွားတဲ့ကြည်ကြုံရဲ့နောက်ဒီပြောမှာတွေ့ခဲ့တဲ့အကြောင်းတွေကိုတော့ချင်းအချင်းတော့ပြောပြပါတယ်ဒီကတော့ရုပ်ောက်ပွဲကော်မရှင်ဥက္ကဋ္ဌနဲ့တွေ့တယ်ဆိုတဲ့အကြောင်းပြောပြတယ်သူကရခိုင်မှာရှိတဲ့ဒီကိုယ်တိုင်တော့ရောက်ခဲ့တဲ့အခြေအနေတွေပြောပြတယ်ရခိုင်မှာရုပ်ောက်ပွဲလုံးနိုင်တယ်ဆိုတဲ့အနေအထားတစ်ခုရှိတယ်ဆိုတာကိုသူအမခံပြီးပြောပြတယ
်ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲကော်မရှင်ဘက်ကရောဘယ်လိုအကြောင်းပြန်ခဲ့တယ်ချားလဲ
ရွေးကောက်ပွဲကော်မရှင်ဘက်ကတော့ပထမတစ်ခါလုံလုံကတော့ဝန်ကြီးဌာနနှစ်ခုရဲ့လုံခြုံရေးကိစ္စကြောင့်တိုင်မာရွေးကောက်ပွဲမရှိတော့ဘူးပြောတယ်အဲ့တော့သူကအခုတော့လုံခြုံရေးကိစ္စလည်းတက်မတော်နဲ့တခိုင်အေးအေးလေးကြားထဲမှာစီမှုရသွားပြီတကြုံတရားပြစ်တာခတ်တာတွေလည်းမရှိဘူးသူမြောက်လုံးကလည်းယူကော့ဘွယ်ဖြစ်ဖို့တောင်းဆိုထားတယ်။နောက်ရခိုင်ပြည်ကယူကော့ဘွယ်ကော်မရှင်ကလည်းယူကော့ဘွယ်ဖြစ်ဖို့တော့ပြောထားတယ်ဆိုတဲ့အကြောင်းကိုသူကပြောတော့ယူကော့ဘွယ်ကော်မရှင်ကတော့ပြသားရဲ့ဖြေတော့မပြောဘူးခင်ဗျ။သူကအဲ့ဒီရှေ့ကလုံညုံရေးကိစ္စကြောင့်ရခိုင်ကယူကော့ဘွယ်မဖြစ်တဲ့ကိစ္စကိုပဲထပ်ပြီးတော့ပဲပြောပြပါတယ်။
ဟုတ်ကဲ့။အဲ့တော့သူခမန်းချက်ကဘယ်လိုရှိလဲ
။ခမန်းချက်ကတော့ဘာမှမပြောဘူး
။ဟုတ်ကဲ့။ဒေါ်ဆန်းစုကြည်နဲ့တွေ့တာရော
။ဒေါ်ဆန်းစုကြည်နဲ့တွေ့တာကတော့သူကဟိုတခြားကိစ္စတော့ပြောအဲ့ယူကော့ဘွယ်ကော်မရှင်ယူကော့ဘွယ်ကိစ္စပဲပြောတယ်လို့ပြောပါတယ်။အဲ့တော့ဒေါ်ဆန်းစုကြည်ကလည်းပဲဒီကိစ္စဟာယူကော့ဘွယ်ကော်မရှင်နဲ့ဆွေးနွေးပြီးသားဖြစ်တဲ့အတွက်ကြောင့်ဆိုတဲ့သဘောမျိုးပဲပြောပါတယ်။ယူကော့ဘွယ်ကော်မရှင်ကပဲ refer လုပ်ပါတယ်။သူအနေနဲ့ကတော့ရုပ်ောက်ဘက်ကော်မရှင်ကိုပြောတယ်လို့ပဲချိန်နေရအကုန်လုံး ready ဖြစ်တဲ့အကြောင်းပေါ့လေ
ဟုတ်ကဲ့အဲ့တော့သူ့အနေနဲ့ရောအာရမှုအာမရမှု
သူအဲ့ဒါမျိုးတော့မပြောဘူးခင်ဗျာသူကကျွန်တော်တို့သူရခိုင်ခရီးစဉ်နဲ့ပတ်သက်ပြီးသူချိန်တဲ့အကြောင်းအဲ့ဒါပဲပြောပါလေ
ဟုတ်ကဲ့အဲ့တော့ဘယ်တော့လောက်ဒီအကြောင်းပြန်နိုင်မယ်လို့ကောသူမျှော်လင့်ထားတာ
အဲ့ဒါလည်းမပြောဘူးခင်ဗျာကျွန်တော်တို့ကလည်းသိချင်တာပေါ့ဗျရုပ်ောက်ဘွယ်ဖြစ်မလားမဖြစ်ဘူးလားဘူယိုသားပြောတာဗါဒါဖြစ်ဖြစ်ရှင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဦးလာဆောခင်ဗျာအဲ့ဒီတော့အခုလိုဒီဂျောင်းဝင်ဆောင်ရဲ့ပြီးတဲ့အပိုင်းမှာလက်ရှိအဓိကအေးရခိုင်တံတမန်နဲ့အစိုးရဘက်ကလည်းအခုရွေးကောက်ပွဲပြန်ဖြစ်လာနိုင်ဖို့အတွက်အ мян ဆုံးဘာတွေစပြီးတော့လွှတ်ဆောင်တင်တာကိုကျွန်တော်တို့နိုင်ငံရေးသုံးသပ်သူဒေါက်တာရန်မျိုးသိန်းကိုဆက်မေးထားရမှာသူကအခုလိုစပြီးရှင်းပြပါတယ
်ဆက်ကွာဝါရဲ့ခီးစဉ်အပြီးမှာတကယ်ဆုဆုကန်ကန်ပေါ့လေရန်လက်ကောင်းတွေမမြင်ရသေးတာဟာဒီညနိုင်ဆွေးနွေးမှုတွေမှာယုံကြည်မှုတိဆောက်ရေးမှာအားနည်းချက်တွေလိုအပ်ချက်တွေရှိနေတာလားလို့မေးခွန်းထုတ်ပြန်ရှိပါတယ်။အဲစိုးရိမ်တာကတော့တတိယအကြိမ်လွတ်တော်အစည်းအဝေးတွေမစတင်ခင်ရခိုင်ပြည်နယ်ရဲ့မြို့နယ်ကိုမြို့နယ်မှာရွေးကောက်ပွဲတွေမလုပ်နိုင်ခဲ့ဘူးဆိုရင်ရခိုင်ပြည်နယ်မှာဒီစစ်အချိန်တွေပြန်ပြီးတော့မြင့်တက်လာမလားစိုးရိမ်တွေကဖြစ်ပါတယ
်။ဟုတ်ကဲ့လက်ရှိမှာဘလို့မျိုးဒီအဟံတားတွေမျိုးပေါ့နော်အခက်ခဲတွေမျိုးရှိနေတယ်လို့သုံးသပ်မိလဲ
။အနေနဲ့ဖန်တီချင်းသိမ်းထားတဲ့ဒီမြို့ကိုယ်စားလှယ်လောင်း၃ဦးထဲမှာအနည်းဆုံးအမျိုးသမီးလွတ်တော်ကိုယ်စားလှယ်လောင်း၂ဦးကိုအမြန်ဆုံးပြန်လွတ်ပေးနိုင်မယ်ဆိုရင်ဟိုအစိုးရအနေနဲ့ကအမြန်ဆုံးပေါ့လေတခိုင်ပြည်နယ်အခြေစိုက်ပါတီတွေကဒီခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အဲ့ဒီတပြိုင်နက်မှာပဲဒီပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့လည်းပဲဒီကျွန်တော်တို့ဒေသဆိုင်ရာရွေးကောက်ပွဲကော်မရှင်အနေနဲ့အမြန်ဆုံးဆက်သွယ်ပြီးတော့ရွေးကောက်ပွဲကျင်းပနိုင်ဖို့
ကျွန်တော်ပြောချင်တာကတော့ရခိုင်ပြည်နယ်ရဲ့တမတော်အနေနဲ့အေးအေးဘယ်နယ်လေပဲတိုင်းရိုက်တော်လကောင်တော်ဝဲရိုးတော်ကောင်ဤနိုင်ဆွေးနေဆောင်ရွက်တဲ့နယ်လို့မြင်ပါတယ်ဟုတ်ကဲ့ကျေးဇူးများကြီးပါတယ်ဒေါက်တာရမြတ်တင်ခင်ဗျာကျွန်တော်ဝင်းမြန်ပါရခိုင်ပြည်နယ်ရဲ့တမတော်မျိုးနယ်ကဒေသခံမျိုးသမီးတူဦးကိုဓမ္မပြုကျင့်ခဲ့တယ်လို့ဆွဆွေးထားတဲ့တမတော်သားတုံးကိုရှင်းတဲ့တင်တပ
ဆောင်လာနှစ်ဆက်ကိုရက်နေ့ကအသက်30ကျော်အရွယ်မျိုးသမီးတဦးကိုတမ်တော်သားတုံးဦးကချင်းချောက်ပြီးဓမ္မပြုကျင့်ခဲ့တဲ့ဆိုတဲ့ဆက်ဆွေးချက်နဲ့ကရင်ကန်ရှင်မျိုးသမီးကစစ်တွေမျိုးမှာရေးစခန်းမှာဇူလိုင်လ10ရက်နေ့ကမုံဖွင့်တိုင်ကြခဲ့ပြီးနောက်အခုနောက်ဆုံးအရေးယူဖို့စီစဉ်နေတာဖြစ်ပါတယ်ဆွေးဆွေးခံရသူတမ်တော်သားတုံးဦးကိုတိုင်ကလည်းမနေ့တုန်းကစစ်ဆေးရမှာပြင်းမှုကျူးလ
ဒီလိုကိုအချင်းခုံယုံဖွဲ့ပြီးတော့ပေါ့ဒီစစ်ဆေးပါတယ်စစ်ဆေးတဲ့အခါမှာဒီလိုတက်မတော်သားတုံးစလုံးကလည်းဒီလိုကကျူးလို့နေလို့ဒီလိုဝန်ခံတယ်ဝန်ခံတဲ့အတွက်ကိုဒီလိုကိုဒီပေါ့ထောင်900ဆက်ခုတက်မတော်အဲ့ဥပဒေပုံမှန်တစ်တစ်လေးကကြေရသူကိုဒီဆွေးချက်တင်ပါတယ်တက်မတော်သားတုံးကိုပုံမှန်တုံးခုနဲ့ဆွေးချက်တင်တယ်တယ်တက်မတော်တို့တန်တုံးကိုဒါတော့ပုံမှန်တစ်ခုနဲ့ဆွေးချက်တ
ကျူးလွန်ခဲ့တဲ့တမ်တော်သား၃ဦးထဲက၂ဦးကိုပုံမှန်၃ခုနဲ့ဆွေးရှက်တင်ခဲ့ပြီးကျန်တဲ့၂ဦးကိုတော့ပုံမှန်၂ခုနဲ့ဆွေးရှက်တင်ထားကြောင်းလဲတရားလွှတ်တော်ရှင်းနေတော်မြတ်သူစာကပြောပါတယ
်ပုံမှန်ခုနော်ဗနီဖက်တိမှုပါနော်လေဖက်တိမှု၃ခွန်ချောက်အဲဒီတမ်တော်ရဲ့ဥပဒေပုံမှန်81ပြီးတော့လေဖက်တိမှု366တမ်တော်ရဲ့ဥပဒေပုံမှန်81ရဲ့အဲဒီတမ်တော်ရဲ့ဥပဒေပုံမှန်35နဲ့အဲ့ဒီတူဘောပေါ့နော်ဆက်တော့ဒါတူကိုဆက်ဆက်ပြီးတော့ပုံမှာ3ခုနဲ့ဆက်ဆက်ပြီးတော့ဆက်နဲ့နောက်တူကိုအဆူရှိနေနေဖက်ပြမှု3.6 10.8 ဥပဒေပုံမှာ87ပြီးတော့တက်တော့အဥပဒေပုံမှာ68ပြည့်နေနေပြီးတော့အဒီပုံမှာ2ခုနဲ့အဲနောက်ထပ်တက်တော့ဒါတူကိုဆက်ဆက်ပြီးပါတယ်ဆက်နဲ့တက်တော့ဒါတူကိုဆူရှိနေအဒီနေဖက်ပြမှုပုံမှာ3.6ရဲ့10.8ဥပဒေပုံမှာ87ပြီးတော့ဒီတက်တော့အုပ်ပြေပေါ်မှာ48နဲ့ဒီပြီးတော့ပုံမှန်နှစ်ခုနဲ့အာကျန်တဲ့အာဒီတက်တော့ဒါတူကိုဆွေးရှက်ကျင်းပါတယ
်မြန်မာနိုင်ငံတွင်းကစည်ရေးပနစ်ပခတ်တွေရှိနေတဲ့တိုင်းဒေသတွေမှာတက်တော့ဘက်ကမျိုးသမီးတွေပေါ်ဓမ္မကျူးလွန်ခဲ့တဲ့မှုပေါင်း2010ကနေ2014ခုနှစ်ထိကိုယ်စီလင်းမှုရှိတယ်လို့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်တဲ့စီရင်ခံမှာဖော်ပြထားတယ်လို့နော်စီစီကပြောပါတယ်ပြစ်မှုကျူးလွန်သူတွေကိုထိုက်တန်တဲ့အဖြစ်ပြည်စီရှင်တယ်လို့လည်းမျိုးသမီးရေလှုပ်ရှားနေတဲ့မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအဖွဲ့ရဲ့တွင်းရင်မှုနော်စီစီကပြောပါတယ
်ကျမတို့နောက်ဆုံးရလာမှာတီးရသလောက်ဆိုရင်ဒီချိုးတော့အမှုတွေကဘာမှမယူပါလေတရားမယူဆိုင်ရပဲနဲ့ဒီလိုဒီတိုင်းပဲခါခဲ့တယ်ပြီးလို့ရှိရင်ကျူးလွန်တဲ့သူကလည်းဟိုကပြစ်ဒဏ်ကိလို့ခွင့်ပေးတယ်ပေါ့နော်တကယ်ပြီးမှုကျူးလွန်တဲ့သူကိုတကယ်ထိုက်တန်တဲ့အကြည့်တွေကိုပြီးစီရှင်တယ်ပြီးလို့ရှိရင်အခုကသူတို့ကျူးလွန်တဲ့ဒီဒီလိုမျိုးစစ်ပွဲမှာမရေကျင့်တဲ့အမျိုးသမီးတွေကတကယ်ရာဇဝတ်မှုမကဘူးနော်စစ်ရာဇဝတ်မှုကကျူးလွန်တဲ့ပြီးမှုတွေဖြစ်တယ်ပေါ့နော်ဆိုတော့ထိုက်တတနဲ့ဟိုပေါ့အယူဆောင်ရက်တဲ့ပြစ်ဒဏ်ပေးတဲ့နေပေါ့နော
်စီရေးတိမှမှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မှာအမျိုးသမီးတွေပေါ်လင်ပိုင်းဆိုင်ရာနိုင်ကျင်းစော်ကားတာပါဝင်လူခွင့်ရေးရှုဖောက်မှုတွေကျူးလွန်ခဲ့တဲ့ဆွဆွေးမှုတွေမကြာခဏထွက်ပေါ်လေရှိပေမဲ့ထိရောက်တဲ့အရေးယူမှုမရှိဘူးဆိုပြီးပြည်တွင်းပြည်ပလူခွင့်ရေးလှုပ်ရှားသူတွေဝေဖန်နေကြတာပါအခုမှုမှာကာယကံရှင်မျိုးသမီးအတွက်ကျူးဆောင်ပေးနေတဲ့ရှင်နေတော်မြတ်သူစာကတော့ထိုက်သိမ်းတဲ့ပြစ်ဒဏ်စီရင်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။အဲ
ကျွန်မတို့ကတော့ဒီကုံလုံးနဲ့ပြည်လူစုနဲ့အတူဒီမိနာတဲ့အမျိုးသမီးနဲ့အတူလာမယ့်ရုံချင်းဖြစ်ရတဲ့ကိုကျွန်မအရန်ကိုဒီဟိုဟောက်ဟောပါပေါ့ရင်ခုန်ပြီးတော့ဟောက်ဟောပါဆက်ဟောပါမျှော်လင့်နေတယ်ပေါ့နော်။ဒါတော့ဒီမိနာတဲ့အမျိုးသမီးကအကလည်းပေါ့နော်။သူတို့သူအပေါ်မှာကျူးလွန်ထားတဲ့လေလေကြည့်မှုနဲ့ညီညာတဲ့ပြည်တယ်ကိုဟိုချမဲ့ပေးနေခြင်းနဲ့ပေါ့ဒီအာပေါ့အကျဉ်းလေးတွေအပေါ်မှာပေါ့နော်အဲ့ဒီလိုချမဲ့ပေးခြင်းနဲ့ချမဲ့ပေးဖို့လို့လေကျမတို့အရင်ညော်လင်းနေပါလေလို့
တော်တော်သူအမှုရင်ဆိုင်နေရတဲ့ရှင်နေနဲ့ပတ်သက်လို့ပုံမသိရှိနိုင်အောင်တမ်တော်ပြောခွင့်ရသူကိုမင်းမြန်ဖို့ကြိုးစားခဲ့ပေမဲ့ဆက်တွေ့လို့မရရှိခဲ့ပါဘူး။လွန်ခဲ့တဲ့2019ခုနှစ်တုန်းကလည်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာစာရိုဝင်ဂျာဆွန်ရောက်အုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးတွေအတွင်းရိုဝင်ဂျာမျိုးသမီးတွေပေါ်ဓမ္မပြုကျင့်မှုတွေပါဝင်လူခွင့်ရေးရှုဖောက်မှုတွေကြီးကြီးကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဆွဆွေးဖူပါတယ်ဒါပေမဲ့လေရိုဟင်ဂျာဆိုတဲ့အသုံးလုံးကိုတရားဝင်သိမှမပြုတဲ့တပ်မတော်နဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဆွေးနေတဲ့လောက်လူခွင့်ရေးရှုဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းနဲ့ကျူးလွန်ခဲ့တဲ့လုပ်ရတွေကိုလည်းစုံစမ်းဖော်ထုတ်အရေးယူတာတွေရှိခဲ့ကြောင်းတုံ့ပြန်ထားပါတယ်ခင်ဗျာကျွန်တော်တက်နိုင်စစ်တွေမျိုးကနေတရင်ပေးပို့ထားတာဖြစ်ပါတယ်
ရရှိရပါတယ်။ဒီနေ့ကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းသုံးသပ်ရေးသားထားတဲ့ဆောင်းပါးတချို့တင်ပြလိုပါတယ်။ဥယင်အဘော်မူရင်းအသုံးထုံးတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုဆိုတာပါ။ Japan urges Suji to hold by elections in Myanmar ethnic state. မြန်မာနိုင်ငံအတိုင်းအတာပြည်နယ်မှာဂျာဖြတ်ရွေးကောက်ပွဲကျင်းပသည့်ဘုဒေါန်ဆန်းစုကြည်ကိုဂျပန်ကတိုက်တွန်းလိုက်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ Nikki Asia Resume ယူရှိနီတာရဲ့ဆောင်းပါးကိုဖတ်ရပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာမပါဝင်ခဲ့ရတဲ့ရခိုင်ပြည်နယ်ဒေသတချို့မှာသူခေါ် by elections ရပ်ချက်ရွေးကောက်ပွဲတွေစောစောစီစီကျင်းပပြီးဖို့ဒေါန်ဆွမ်းစုကြည်ကိုဂျပန်အထူးစံကိုယ်စားလှယ်ယူဟေဆာဇာကာဝါကတိုက်တွန်းလိုက်တယ်။ဒါရခိုင်ပြည်နယ်မှာအပြစ်ခတ်ရစေးရီဒါမှမဟုတ်ညဉ့်ဉန်းရေးအတွက်အရေးကြီးတဲ့ခြေလှမ်းထလှမ်းဖြစ်တယ်လို့သူကပြောကြောင်းနေထားပါတယ်။စီနာဝန်နာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Nippon Foundation ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဆာဇာကာဝါကကြာသပြင်းနေရဒေါန်ဆွမ်းစုကြည်နဲ့တွေ့ဆုံတဲ့အခါမှာဒီကိန်းပြည်မှာရွေးကောက်ပွဲစောစောစီစီမကျင်းပနိုင်ရင်စုပမှုတွေပုံမကြီးထွားလာစီပြီးငင်းချမ်းရေးအလံဝေးသွားနိုင်တယ်လို့လည်းပြောကြခဲ့တယ်လို့ဆိုပါတယ်။ဒီကိန်းပြည်အတွင်းဩဇာချက်ထွင်လာနေတဲ့အေအေရခိုင်တပ်တော်ဟာတရုတ်နဲ့နှိစမှုရှိတယ်လို့လည်းယူဆပါတယ်။မြန်မာအစိုးရနဲ့တိုင်းဒေသနဲ့နိုင်ငံဖွဲ့ရအကြားဝင်ရောက်စည်းစပ်ပြတာကိုနှစ်ဖက်စလုံးကနှိစက်လူလာကြတယ်လို့လည်းသုံးသပ်သူတို့ကကြေညာထားပါတယ်။ရှမ်းပြည်ဒေသတချို့မှာလည်းအလားတူရွေးကောက်ပွဲကျင်းပပေးနိုင်ဖို့သူနဲ့ဝင်ရောက်စည်းစပ်ပြီးမဲ့အစီအစဉ်ရှိပေမဲ့ပြည်ပကလူတွေရဲ့အလွန်ကျွန်းတွန်းအားပြမှုဟာပြည်ပကကိုပုံမဆွေရသွားစေနိုင်တဲ့စတာသတိထားဖို့လွတ်တယ်။တကယ်တော့မြန်မာပြည်သူတွေကိုမြန်မာပြည်သူတွေကသာအချင်းချင်းဖြစ်ချင်းမှာဖြစ်တယ်လို့လည်းသူကပြောကြောင်းရေးသားထားပါတယ်။သူတို့ဂျပန်အနေနဲ့ကတော့နှစ်ဖက်စကားပြောနိုင်တဲ့အခင်းအကျင်းကိုဖန်တီးပေးမယ်။အပြစ်ခတ်ရစေးရတာနဲ့တပြိုင်နက်စာနာမှုအကူအညီတွေနဲ့စာနာရိတ်ခါတွေထောက်ပံ့ပေးမယ်။စာတင်ကြောင်းတွေစီးပင်းကန်တွေတိဆောက်ပေးသွားမယ်ဒါဟာညီညာရေးအသီးပွင့်တွေပဲဖြစ်တယ်ဒီလိုပုံစံနဲ့ပဋိပက္ခဖြစ်ရှင်ရဲ့နီလန်ဒစ်ကိုလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းပြောကြောင်းရေးသားထားပါတယ်ခင်ဗျာ
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုချမခင်မြွှေကတင်ဆက်ပေးပါမယ်လူမှုဝန်ထမ်းလုပ်ငန်းတွေမြန်မာနိုင်ငံမှာစနစ်တကျလှုပ်ဆောင်လာနိုင်ဖို့ဆိုရင်ဒါကိုကျွမ်းကျင်ပညာရပ်တစ်ခုအဖြစ်သင်ကြားပို့ချပေးဖို့လိုအပ်တယ်လို့လူမှုဝန်ထမ်းတွေလိုက်နိုင်ရမယ့်ခြေဝတ်စံနှုန်းတွေစနစ်တကျချမှတ်ထားဖို့လိုအပ်တယ်လို့မြန်မာနိုင်ငံအတွင်းလူမှုဝန်ထမ်းလုပ်ငန်းတွေအကြောင်းလိလာသူတည်တနာစာတမ်းပြုစုနေပြီးမကြခင်မှာတော့ဒီကယ်လီဖိုးနီးယားပြည်နယ်လာစီယရာတပ်ကတော်ကနေပါရဂူဘွဲယူဖို့ရှိနေတဲ့မတ်မီရှဲခမောင်းကပြောပါတယ်လူမှုဝန်ထမ်းလုပ်ငန်းတွေမှာအနည်း20လောက်ကိုယ်တိုင်ပါဝင်လုပ်ကင်ခဲ့ပြီးဒီဘာသာရပ်ကိုအထူးပြုလေ့လာထားတဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံကလူမှုဝန်ထမ်းလုပ်ငန်းတွေပုံမှန်တိုးတက်လာအောင်ဘာတွေအကြံပြုချပါလဲ။နိုင်ငံတစ်ခုဖွံ့ဖြိုးရေးမှာလူမှုဝန်ထမ်းလုပ်ငန်းတွေရဲ့အခန်းကဏ္ဍကဘလောက်ထိအရေးပါသလဲ။ဒီကဏ္ဍမှာအမျိုးသမီးတွေအများအပြားပါဝင်လှုပ်ရှားနေတာကြောင့်ဒီကဏ္ဍစနစ်တကျဖွံ့ဖြိုးလာရင်အမျိုးသမီးတွေအတွက်ရောဘယ်လိုတိုးတက်မှုတွေခံစားလာရနိုင်မလဲဆိုတာတွေကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမမရှဲခမောင်းကိုမေးမြန်းပြီးစူးစီးတင်ဆက်ထားပါရရှင်။ မြန်မာနိုင်ငံမှာဒီလူမှုဝန်ထမ်းလုပ်ငန်းတွေလှုပ်ဆောင်နေကြတာနေရာတိုင်းမှာရှိနေပေမဲ့လို့ဂျာဘူဘာသာရက်တစ်ခုအနေနဲ့တက်ကြွပြီးတော့ဒီ professional လုပ်ငန်းတစ်ခုလို့လုံနိုင်တဲ့ပညာရှင်ကနေပါနေသေးတယ်လို့မမ်မီရှယ်ကထောက်ပြတာပေါ့နော်။ဆိုတော့ဒီလုပ်ငန်းကိုကျွမ်းကျင်တဲ့ပညာရှင်တယောက်အနေနဲ့မြန်မာနိုင်ငံအတွက်အဓိကဘာတွေအကြံပြုပါလဲရှင့
်။ကျွန်မကဒီ professional အနေနဲ့အကြံပေးရမယ်ဆိုရင်တော့ဒီကျောင်းကိုစောင့်မယ်။ကျောင်းရှိဖို့အတွက်ဒီ equipment တွေမှာရှိရလို့ဆိုချော်ပေးတိုင်းကိုပြန်ပြီးရခုလို့ပေါ့နော်။ရခုဆိုတော့ဒီခေါ်ပြီးတော့ပြင်နေမှာဘယ်လောက်ပြင်တင်နေလဲဆိုတော့အခုတောင်းအောင်မယ်။ဒါအပြင်အစိုးရရဲ့ပြီးလို့ရှိရင်ဒီ private sector နှစ်ခုပေါင်းပြီးတော့လုပ်ကမရမယ့်ကိစ္စဆိုတော့တော်တော်အားလုံးကဝိုင်းပြီးတော့ကုလသမဂ္ဂဖြစ်နေတဲ့ကိစ္စဆိုတော့တော်တော်ကြီးကို collaboration လုပ်ဖို့လိုတယ်ပေါ့နော်အဲ့တော့အခုဒီမှာဒီမှာရှိနေတဲ့ပညာရေးစနစ်ကလည်းနည်းနည်းတင်ကြည့်ရမှာဆိုလို့ရှိရင် social work education ဆိုတာမရှိသေးဘူးအဲ့တော့အစပြန်စောင့်မယ်အဲ့တော့ဒီ ministry of education နေပြီးတော့ proof လုပ်လို့ရှိရင်အဲ့ bachelor level စပြီးတော့မှပြီးလို့ရှိရင် master level ဆက်သွားကျမအနေနဲ့မြင်လာတော့စမယ်ဆိုလို့ရှိရင်ကျွန်တော်ဒီမှာရှိရဆရာကြီးနဲ့လုံးဝမှမဟုတ်ဘူး။ဘာလို့လဲဆိုတော့သူတို့ကလည်းလူကတော်တော်လေးပဲရှိပြီးတော့အဲဒီဖွဲတစ်ခုလုံးကဘူးပညာတစ်ခုလုံးကဒီစီရင်ဖွဲလို့ရှိရင်သူကလူကပိုလို့လည်းနေ။အဲတော့အနေနဲ့ကျွန်မရှိတဲ့ဆရာကြီး professor တွေကိုပြန်ပြီးတော့နားရင်ဟောသူတို့ဆရာကြီးတောင်းပေါ့နော်။နောက်ပြီးတော့ဒီကျွန်မလည်းငွေချေနေမှာရှိရဟို ASEAN country ပေါ့နော်။အဲဒီက India လို့ပြောရှင်ဟို Korea Japanသူတို့ကလည်းဆိုတော့ program ရဲ့ကောင်းကောင်းကိုကျူရအောင်ရှိနေပြီဆိုတော့သူတို့ကလည်းအူနီတောင်းကိုလည်းရမယ်လို့ကျွန်တော်ခင်တယ်
အဲ့ဒီတော့ဒီမြန်မာနိုင်ငံမှာလူမှုဝန်ထမ်းပညာရပ်ကိုတက္ကသိုလ်တွေသင်တန်းကျောင်းတွေနဲ့စနစ်တကျသင်ကြားပို့ချပေးဖို့လိုအပ်နေတာပေါ့နော်ဆိုတော့ဒီလိုလိုအပ်ချက်တွေရှိနေတယ်ဆိုတာကိုရောလက်ရှိဒီအစိုးရလူမှုဝန်ထမ်းဌာနတွေကရောသိရှိပြီးတော့ဒါကိုပို့ပြီးတော့တိုးတက်လာအောင်ဆောင်ရွက်နေတာမျိုးတွေကိုတွေ့ပါလားရှင့
်ဒီ Ministry of Social Welfare မှာဟိုလှုပ်ဆောင်နေတဲ့ဝန်ကြီးပေါ့နော်ဝန်ကြီးဒေါက်တာဝင်းမြတ်အေးဒါသူရဲ့လက်အောက်မှာလုပ်နေတဲ့လုပ်ငန်းတွေကတော့ Social Welfare နဲ့ပတ်သက်ပြီးလို့ရှိရင်အရန်ဟိုဒီမှာတိုးတက်လာတယ်ဆိုတာတွေ့ရတယ်ပြီးတော့ဒီ Ministry of Social Welfare နဲ့ဒီကုလသမဂ္ဂမှာရှိတဲ့ UNICEF ကလည်းအများနဲ့အတူလက်တွဲပေးလုပ်နေတဲ့စီစဉ်တယ်ဆိုတော့တော်တော်ကြီးကိုအဆင်ပြေလာတယ်ပေါ့နော်ဟိုအရင်တုန်းကဟို50 60လောက်ပါတဲ့စာလို့ရှိရင်ဒီလိုလုပ်တဲ့လုပ်ငန်းတွေကစနစ်တကျပေါ်ပြီးတော့တင်ပြလာတယ်ဒါပေမဲ့ဒီလက်ရှိဖြစ်နေတဲ့အလုပ်တွေနဲ့လုံလောက်ပါဆိုတော့မလုံလောက်ပေးပါဘူးဒီထက်ပိုပြီးတော့ကောင်းလာအောင်ပညာရေးပဲဖြစ်ဖြစ်ဒါမှမဟုတ်ရှင်လက်တွဲလုပ်ငန်းနဲ့ training program တွေဖြစ်ဖြစ်ဆိုတော့ရှိရဆိုတော့တကယ်လို့လှုပ်လှမ်းနေပါတယ်
အခုလေဒီလူမှုဝန်ထမ်းလုပ်ငန်းတွေအတွက်သင်တန်းတွေကတော့ရှိနေတာပဲမဟုတ်ဘူးလားရှင
့်အခုလောဆယ်ရှိတဲ့ဒီ post graduate diploma program ကတော့ကောင်းပါတယ်တော်တော်ကြီးတွေကူညီပါတယ်ဒါပေမဲ့ age ပို့ပြီးတော့သွားတယ်လေ age ပို့ပြီးတော့လုံရဲသွားမှာကျွန်မတွေ့လာပါတယ်ဘာလို့လဲဆိုတော့ဒီပညာရေးတွေမကဘူးเนาะဒီအစိုးရအနေနဲ့ဟိုနီးစနစ်တွေစီစာချတော့မှပညာရေးဆိုတာလည်းပေါ်လာမယ်အခုကနှစ်ခုကဘယ်လိုဖြစ်နေလဲဆိုတော့လူရားနေရမှာလို့လေကျွန်တော်အနေနဲ့ပေါ့နော် professional အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီပညာရေးမှာလည်းချုပ်နေနေတယ်ဒီနောက်တစ်ခုကျတော့ policy ဆိုတာကပါလဲဆိုတော့ဒီအခုရှိတဲ့လူမှုရေးပတ်သက်တဲ့လုပ်ငန်းတွေကိုလုပ်မယ်ဆိုလို့ရှိရင် law ဆိုတာရှိရမယ် policy ဆိုတာရှိရမယ်အဲ့နှစ်ခုကတည်ရှာမယ်ချိန်ဆိုလို့ရှိရင်ဟိုလုပ်မှာအရင်ခက်ခဲပေါ့နော်နောက်တော့တစ်ခုကဒီပညာရေးပတ်သက်လို့ရှိရင်အခုဒီမှာတည်လာတော့ဒီညီမနိုင်ငံမှာsocial work ကဘာလို့ဒီ social work ပညာနဲ့သင်ထားပြီးတော့ master level အထိ master and social work တက်လာပြီးတော့ရထားပြီးတဲ့လူတွေပေါ့နော်အနည်းဆုံး6ရက်အောက်လောက်ပဲရှိမယ်လို့ထင်တယ်အဲ့တော့ ministry of social work နဲ့ပြီးတော့ဥဆောင်ပြီးတော့ပေါ့နော်သူတို့အဲ့ဒီဟာကိုပြန်ပြီးတော့ကျူဆောင်လုပ်ပြီးတော့မှဒီအရာဆိုတော့ပြန်ပြီးတော့တောက်လာပါမှာသူတို့လည်းအရင်ကျူဆောင်တယ်ဆိုမှသိတယ်ဒါပေမဲ့သူတို့လောက်ကအနောက်ကရီဆော့စ်တိတ်ရှိတော့သူလောက်ကစိတ်အားရှိရဲ့ဆိုလို့ရှိရင်ကိုကမဝင်လိုက်နိုင်တဲ့တိရဖြစ်နေတာပေါ့နော်အဲ့တော့ private sector ကလည်းအဲ့လိုမျိုး social work နဲ့ပတ်သက်တာတွေလုပ်ပေးတာအများကြီးရှိတယ်။ writer အသင်းတွေအများကြီးရှိတယ်။ပြီးလို့ရှိရင် NGO ရှိတယ် NGO ရှိတယ်။သူတို့ကဒီကတစ်ခါလေကြမချင်းဒီတခြားနိုင်ငံတွေကလာတဲ့ NGO ဆိုတော့သူတို့ရဲ့ယဉ်ကျေးမှုနဲ့သူတို့ရဲ့တွေးခေါ်နဲ့မြန်မာရဲ့ယဉ်ကျေးမှုကလေးနဲ့ဆက်ပြီးတော့မကန့်ညီကြဘူး။အဲ့တော့ social work အနေနဲ့ဒီမှာရှိတဲ့ PDP တွေအခုညီနေနေမဲ့အကွေးပေါ်တစ်ခုကလွဲနေတော့ဒါကလေးဒုက္ခရောက်တာတွေးကြရတယ်ပေါ့နော်။အဲ့တော့မြန်မာပြည်မှာရှိတဲ့ PDP တွေကိုအကောင်းဆုံးဖြစ်နိုင်အောင်ဟိုတကယ်လို့အကျိုးရှိတာလုပ်ပေးနိုင်တဲ့လူတွေကဒီမှာ social worker လို့ဒီမှာအမြင်နဲ့အဲ့တော့သူတို့ဆက်ဆိုသူတို့ရဲ့ capacity ပြုတ်ပြအောင်ဆိုရှင်ဒီမှာဒီအစိုးရနေပြီးတော့ပြလို့ရှင်ဒီမှာရှိရဆရာလေးကလည်းအကုန်လုံးပူအောင်ပြီးအထူးလုပ်ကြမှာဖြစ်နေကိစ္စဆိုတော့ကျွန်မအနေနဲ့တော့တော့ဒီအရင်က social worker experience ရှိတဲ့ပညာလည်းဟိုယူလာပြီးဆိုတော့ကျွန်မအနေနဲ့ဟိုပြည်ပညာပါဖြစ်ဖြစ် ကူညီလို့ရမယ်ဆိုလို့ရှင်ကူညီဖို့ဆင်းနေပါလေ
။ဟုတ်ကဲ့အဲ့တော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ဆိုရင်အဖက်ဖက်ကနေပြီးတော့ပံ့ပိုးမှုတွေလိုအပ်နေတယ်လို့နားလည်ပါရတယ်။ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေတိုးတက်လာဖို့ကဘာကြောင့်အရေးကြီးရပါလဲ။နော်နိုင်ငံတစ်ခုပဲဖြစ်ဖြစ်လူမှုတိုင်းဝိုင်းတစ်ခုပဲဖြစ်ဖြစ်ဒီဖွံ့ဖြိုးတိုးတက်လာဖို့မှာဆိုလို့ရှိရင်ဒီလူမှုဝန်ထမ်းတွေရဲ့အခန်းကဏ္ဍကဘယ်လောက်ထိအရေးပါတယ်ဆိုတာကိုလည်းရှင်းပြပါအောင်ရှင်
။အဲ့တော့ဒီ social worker အနေနဲ့သူတို့ရဲ့လုပ်နေတဲ့အလုပ်တွေကဘယ်လောက်အရေးကြီးလဲဆိုတော့မတော်တဲ့ပုံကြားမှုအောင်ကတော့စတူဒီယိုပိုက်ဆံလို့ရှိရင်ငားတကောင်တို့ကြရင်ပိုက်ပြီးပါမယ်။ဒါပေမဲ့သူ့ကိုငားလို့ကြားရတယ်သင်ပေးလို့ရှိရင်နောက်ပိုင်းကျတော့လို့ရှိရင်သူပိုက်ဆံလို့ရှိရင်သူကလည်းကြရင်ရှာပြီးတော့သွားတတ်တာပေါ့နော်။အဲ့ဒီတိုင်းပေါ့။ဆိုတော့ကျွန်တော်ကလည်းအဲ့လိုပဲ။ဒီတောင်းစုကိုကြုံနေတဲ့ပြဿနာကိုလာဖြေရှင်းပေးတဲ့အခါကျလို့ရှိရင်ဒီမိသားစုအနေနဲ့ဒီပြဿနာကိုဘယ်လိုဖြေရှင်းရအောင်လဲ။ဘယ်နေရာတွေမှာလိုလဲဖြေရှင်းပါ resource တွေလိုလဲ။အဲ့ဒါကိုသူကကြားသွားပေးပြီးတော့နောက်ပိုင်းဒီကိစ္စကိုထောက်ထားတဲ့အခါကျလို့ရှိရင်ဒီမိသားစုတော့သူကသူဒီကိစ္စအုံနဲ့အထိရအောင်လို့ခုနေပေးရဆိုတော့ social worker နေတဲ့လေအဲ့လိုမျိုးပညာတွေအဲ့လိုမျိုး ethics တွေ practice တွေဆိုတာရှိလို့ရှိရမယ်။ဆိုတော့ဒီ social worker professional ဆက်တယ်မှာဘလို့ရှင်းရှင်းပြောထားလဲဆိုတော့ဒီ professional အနေနဲ့ဒီလို client တွေပေါ့နော်ဒီမိသားစုတွေဟိုတယောက်တစ်ခုချင်းစီဟိုခုနေပေးရခါကြလို့ရှိရင်သူရဲ့ social worker အလုပ်အနေနဲ့ဘယ်နေရာအထိလုပ်ပေးလို့ရလဲ။အဲ့ဒါကြောဘမလို့ရဟာကြောဘမတက်တဲ့ဟာတွေကိုရှင်းရှင်းလေးလို့ဘာတစ်ခုစီရောဟို outline လို့ပြီးတော့ပြထားပေးရပေါ့နော်။ဥမာတစ်ခုပေးနေတယ်ဟိုအရင်နှစ်ကဖြစ်လာတဲ့ဟိုခလေးလေးပြကူပရင်းပြင်းထားတဲ့ကိစ္စဒီ Victoria case ဆိုတာတော်များတော့ကြားမှုမှာတော့ပေါ့နော်။အဲ့ဒီတော့ဆိုလို့ရှိရင်ဘယ်လောက်ထိသိုးဘွားဖြစ်သွားလဲဆိုတော့ဒီတနည်းငယ်လေးဖြစ်တဲ့အိစာကိုသူတက်ဆိုင်ရာရေးတဲ့ပို့ပြီးတော့ internet မှာဟော Facebook မှာ social media မှာအများကြီးတော်လာကြတယ်သူနဲ့ပတ်သက်တဲ့အကြောင်းလေးကိုတော့ဟိုအသေးစိတ်ကအစာပြေတင်လာတယ်ဆိုတော့အဲ့ဒီနေရာမှာအရန်စီးကြော်သွားပြီပေါ့နော်ဆိုကြောကန်ဆိုလို့ရှိရင်အဲ့ဒီအဆင့်ထိမရအောင်ကူညီပေးလို့ရတယ်ဘာလို့ဆိုတော့ဒီအရေးချောင်းကိုစုံနေရတဲ့ကလေးကစိတ်နေရတဲ့ကလေးဆိုတော့သူ့အတွက်သူ့ရဲ့ identity ကိုလည်းပုံဖော်ဖို့မလိုဘူးဖော်ဖို့မတင်ဘူးပြီးလို့ရှိရင်သူ့မိသားစုနဲ့ပတ်သက်တဲ့အရေးချောင်းတွေလည်း privacy ဆိုပြီးတော့ confidential ဆိုပြီးတော့အဝေးရတာဝန်ရှိရင်ဆိုတော့ဆိုကြောကလေးအဲ့လိုအရင်က train လုပ်ကြတယ်အဲ့လိုလေးတင်လာတဲ့ပြည်တိုင်းဆိုတော့သူအဲ့အများတော့အများကြီးလုပ်ပြီးလုပ်ရတယ်။ဆောင်းပါတော့ဒီမိသားစုနဲ့ဒီကလေးလေးသိအောင်သွားတာတော့မဟုတ်ချင်းဒီရက်တစ်ခါမှသွားပြီးစကားပြန်ပြောရတဲ့အခါကျလို့ရှင်ကလေးနေလည်းအဲ့ဒီခါကိုတော်တော်ကြီးကိုဟိုကြောက်ဖို့တော့မှာပေါ့နော်ကလေးငယ်ဆိုတော့ပြညာကြောင့်လည်းပြန်ပြီးချက်ပါချက်ပါပြောနေရတော့အဲ့ဒီမှာကလေးရဲ့စိတ်ပိုင်းဆိုင်ရာအတွက်ကိုလည်းပြီးသွားမဲ့နေရာရှိပါပြီပေါ့နော်။အဲ့တော့ social worker နေနဲ့ဒီလို training နဲ့ဒီပြညာရေးနဲ့တက်ထားလို့ရှင်အဲ့လောက်ကြီးမဖြစ်အောင်ဘယ်လောက်ကြီးကာကွယ်ပေးရမလဲဘယ်လောက်ကြီးပံ့ပိုးရမလဲဆိုတော့ဒီမှာအဲ့ဒီမှာအဲ့လိုစီးရပါရှိရတယ်ဆိုတော့social worker အနေနဲ့ပြည်နေအားကြီးလို့ပါလေ
ဟုတ်ကဲ့ပါရှင်အခုထပ်ပြီးတော့ဒါနောက်ဆုံးပေါ့နော်မိတ်ချင်တာကတော့ဒီမြန်မာနိုင်ငံရဲ့လူမှုဝန်ထမ်းလုပ်ငန်းတွေမှာဆိုရင်အမျိုးသမီးတွေပါဝင်ဆောင်ရွက်နေတာအများအပြားရှိပါတယ်ဒီအမျိုးသမီးတွေအများစုလို့တောင်ပြောလို့ရအောင်ဒီလုပ်ငန်းမှာရှိနေကြတာပေါ့နော်ဆိုတော့ဒီလူမှုဝန်ထမ်းလုပ်ငန်းတွေစနစ်တကျဖြစ်လာမယ်ဆိုရင်ဒါအမျိုးသမီးတွေအတွက်ရောအလုပ်အကိုင်းခွင့်လန်းတွေပညာရေးအခွင့်အလမ်းတွေပိုးပြီးတော့ရှိလာမယ်သဘောမျိုးပို့ပြီးတော့တိုးတက်မှုတွေရှိလာနိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်ခုနကပြောသွားခဲ့တဲ့ challenge တွေတည်းမှာပေါ့နော်ဒီ social worker အနေနဲ့သူတို့အတွက်ပို့ပြီးကောင်းလာတဲ့ education ပြီးလို့ရှင် training တွေကိုပို့ပြီးတော့စနစ်ကျလုပ်ပေးနိုင်မယ်ဆိုလို့ရှင်အမျိုးသမီးတွေအတွက်လည်းအများကြီးပို့ကောင်းသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့လဲဆိုတော့အခုလုပ်နေတဲ့လုပ်ငန်းတွေတည်းမှာလူမှုရေးနဲ့ပတ်သက်လို့ရှင်အမျိုးသမီးတွေအများကြီးပါဝင်ကြပါတယ်အမျိုးသမီးတွေကဦးဆောင်ပြီးတော့လုပ်နေတဲ့လုပ်တွေဆိုတော့သူတို့အတွက်ဘဝပို့ပြီးတော့မြင့်တယ်လာအောင်သူတို့ကပို့ပြီးတော့ဒီတဲ့ကောင်းတဲ့ဘဝရလာအောင်ဆိုပြီးတော့ကူညီနေတဲ့သဘောလည်းဖြစ်နေတယ်လို့မှတော့ယုံကြည်ပါတယ်အာကျွန်မဒီလိုအမျိုးသမီးပို့ပြီးလောက်ရမယ်ဆိုတော့ပြောရတာမဟုတ်ဘူးပေါ့ဒါပေမဲ့ဒီအမျိုးသမီးရဲ့ရှေ့ရေးအတွက်ပို့ပြီးတော့ဖွံ့ဖြိုးလာဖို့ပိုကောင်းလာဖို့ဟိုရလာမယ်ခွင့်ရတဲ့အားကြီးတွေ့ရတော့ဒီစလီလေးစလေးတကြားနဲ့တရားရေးကောင်းကောင်းပေးလို့ရှင်အမျိုးသမီးပေါ်တဲ့အားကြီးပို့ပြီးတော့တိုးတက်လာမယ်လို့ကျွန်တော်ယုံကြည်ပါတယ်
ဘာသူသားဆောင်လင်အမေရိကန်တခွင်အစီအစဉ်မှာ COVID-19 ကာယရောဂါနဲ့ဆက်ဆက်ပြီးတော့အတုအပလိမ့်လေရောင်းချမှုတွေရှိနေတဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါတယ်ခင်ဗျာ coronavirus ကာကွယ်ဆေးအောင်မြင်မြင်ဆန်းသတ်နိုင်တယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာပဲဒီဆေးကိုတောင်းတနေကြတဲ့အမေရိကန်တွေဖို့တော့ဒီဆေးအမြန်ဆုံးအသုံးပြုနိုင်ဖို့ဝမ်းသာမျှော်လင့်နေကြတာပါဒါပေမဲ့လည်းအခုလိုလိုအပ်ချက်ကိုအကြောင်းပြုပြီးတော့လူတွေကိုလိန်ညာဖို့အစင်းနဲ့ဆောင်ဆိုင်နေသူတွေရှိတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကသတိပေးပါတယ်အခုအခါမှာတော့အမေရိကန်အမိမြေလူညိုရေးဌာနတာဝန်ရှိသူတွေက Pfizer, Moderna အပြင် ကာကွယ်ဆေးထုတ်တဲ့တခြားကုမ္ပဏီပေါင်းတရာစင်ကျော်နဲ့ပူးပေါင်းပြီးတော့အတုအပလိညာရောင်းချမှုတွေကိုတားဆီးနိုင်ဖို့ကြိုးပမ်းနေပါတယ်အထူးသဖြင့်ဒီနှစ်အတွင်းကတ်ယောဂမကူးဆက်အောင်အသုံးပြုနိုင်တဲ့ဆိုတော့ကာကွယ်ရေးပစ္စည်းတွေလိညာကုသမှုနည်းလမ်းတွေလိညာချက်ကားပြီးတော့လှည့်စားတာတွေရှိခဲ့တာကြောင့်လို့ဆိုပါရယ်အမိမေလူညွေးဌာနနိုင်ငံတကာကုန်သွယ်မှုစုံစမ်းစစ်ဆေးအဖွဲ့လက်ထောက်ညွှန်ကြားမှု Steve Francis ကအခုလိုပြောရတယ
် So I think we're all very excitedabout the potential vaccination and treatments that are being approved.
FDA ကခွင့်ပြုထားတဲ့ကာကွယ်ဆေးနဲ့ကုထုံးတွေကြောင့်အားလုံးကပျော်ရွှင်နေကြတယ်လို့ထင်ပါတယ်။ဒါပေမဲ့အမေရိကန်လူထုကိုလိန်ညာမဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေအပေါ်ကိုတော့သတိထားရပါမယ်။စီးမျဉ်းစည်းကမ်းမလိုက်နာတဲ့ website internet စာမျက်နှာတွေကိုလည်းသတိထားရပါမယ်
။ American FDA ကလည်းအတူအယောင်ဆေးဝါးနဲ့ကာကွယ်ဆေးတွေထွက်ပေါ်လာနေတာကိုသတိပေးထားပြီးတော့အမဂန်ကျက်ရှိတဲ့ကုသမှုတွေကိုပဲလက်ခံမှုတိုက်တွန်းထားပါရယ်။စုံစမ်းစစ်ဆေးသူတွေဟာကာကွယ်ဆေးဘလို့ထုတ်ပို့ထားတယ်ဆိုတာကိုလည်းလေ့လာနေပြီးတော့ဒီချက်လက်တွေကိုနေရာပေါင်းစုံမှာရှိတဲ့စုံစမ်းစစ်ဆေးမှုအေဂျင့်တွေသိရှိအောင်မှဆောင်ရွက်နေကြပါရယ်။ကုမ္ပဏီပေါင်း200ကျော်ကရရှိတဲ့ချက်လက်တွေကို database တစ်ခုစောက်ပြီးတော့အားလုံးသိအောင်မျှဝေထားတာကြောင့်အတူပါဆေးဝါးတွေကိုသတိထားဖန်ဆင်းနိုင်ဖို့အထောက်အကူဖြစ်စေပါရယ်။
HSI has analyzed over 60,000 websites.
HSI ကCOVID-19 နဲ့ဆက်စပ်ပြီးလိန်ညာမှာဒါမှမဟုတ်လိန်ညာမိတ်မဲလို့ယူဆရတဲ့ website ပေါင်း 6,000 ကျော်ကိုစောင့်ကြည့်နေပါတယ်
။ဒီနေ့ဆော့ပိုင်းတို့ကကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားချိန်မှာဆေးရုံတွေနဲ့အစိုးရဌာနတွေမှာနှာခေါင်းစည်းလက်အိတ်နဲ့တခြားကာကွယ်ရေးပစ္စည်းတွေပြက်လက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအစိုးရကြောက်လန့်နေကြသူတွေဟာမတမာသူတွေရဲ့လှစားမှုကိုခံရပြီးတော့ပစ္စည်းမရဘဲ online ကနေငွေပေးမိခဲ့ကြပါတယ်။ဒါလိုလိန်ညာပြီးတော့ရာဇွေးမှုကျူးလွန်သူရာနဲ့ချီကိုအမိမြေလူညွေးဌာနက agent 9000ကျော်သုံးပြီးတော့နေဆက်နောက်ဒီ FDA FBI တို့နဲ့ပူးပေါင်းပြီးတော့ဖမ်းဆီးခဲ့ပါတယ်2020 April လအတွင်းသုံးဆွဲဖို့ခွင့်ပြုမထားတဲ့ဒါမှမဟုတ်အတုပြုလုပ်ထားတဲ့ကာယောဂါကာကွယ်ဆံရပစ္စည်းတွေကိုအချိန်ပေါင်း1600ကျော်ဖမ်းဆီးခဲ့ပြီးတော့ပစ္စည်းအရေးအတွက်တန်းနဲ့ချီသိမ်းဆည်းရခဲ့ပါတယ်တမိုးအပြင်အမေရိကန်ဒေါ်လာ28တန်းကျော်ရှိခဲ့ပြီးတော့လူ200နီးပါးကိုလည်းဖမ်းဆီးခဲ့ပါတယ်။အခုလိုကာကွယ်ရေးပစ္စည်းတွေအပြင်လိန်လည်ပြီးတော့ပစ္စည်းရောင်းချဖို့ဖန်တီးထားတဲ့ coronapreventing.org ဆိုတဲ့ဒီအင်တာနက်စာမျက်နှာမျိုးဖန်တီးသူတွေကိုလည်းအရေးယူနိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတင်အဲ့လို website မျိုး1000ကျော်ကိုဖယ်ရှားနိုင်ခဲ့ပါတယ်။
Homeland Security Investigations launched Operation Stolen Promise in April of this year to combat the threat.
လွန်ခဲ့တဲ့ April ကအမိမြေလုံခြုံရေးဌာနကနေ Operation Stolen Promise လို့အမည်ပေးထားတဲ့စုံစမ်းစစ်ဆေးမှုတစ်ခုကိုစတင်ခဲ့ပြီး COVID-19 ကာယောဂါနဲ့ပတ်သက်တဲ့လိန်ညာမှုတွေချင်းချောက်မှုတွေကိုစောင့်ကြည့်ခဲ့တာပါ။ကမ္ဘာကုန်သွယ်ရေးစုံစမ်းစစ်ဆေးရေးဌာနဘဏ္ဍာရေးဌာနတွေနဲ့ Cyber ရာဇဝတ်မှုတိုက်ဖျက်ရေးဌာနနိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဌာနအလုံးပေါင်းပြီး COVID-19 နဲ့ပတ်သက်ပြီးလိန်ညာမှုတွေကိုတိုက်ပြတ်ခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပြီးတော့ကူးစက်သူ14သန်းနီးပါးနဲ့သေဆုံးသူ 2,800 ကျော်ရှိပါတယ်။မကြသေးခင်ရပ်ပိုင်းကအကျရောက်တဲ့ကျေးဇူးတော်နေ့အတွက်လည်းလူတွေအတော်များများခီးသွားကြတာကြောင့်အခုအခါမှာရောဂါပြန့်ပွားမှုတွေလည်းပိုများလာပါတယ်။ဒါကြောင့်တချို့ပြည်နယ်တွေမှာအပြင်းသွားလာမှုကန့်သက်ခဲ့တာပါ။အခုလိုဆိုးဆိုးရွားရွားအခြေအနေတွေအောက်မှာအမေရိကန်လူထုအနေနဲ့လိန်ညာခံရမဲ့အခြေအနေတွေစီတွန်းပို့နေတာကြောင့်တာဝန်ရှိသူတွေကအတုပပစ္စည်းတွေနဲ့ပတ်သက်လို့လူများသတိထားမိအောင်ဆောင်ရွက်နေကြပါတယ
်။ We have not seen any incidents of any vaccination fraud or treatment fraud.
ကာကွယ်ဆေးကုထုံးနဲ့ပတ်သက်တဲ့လိန်ညာမှုမျိုးတော့မတွေ့ရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်လူထုအနေနဲ့ကင်းအောင်နဲ့ဖြန့်ဝေတဲ့အခါမှာလုံခြုံစိတ်ချရအောင်ကာကွယ်ဆေးထုတ်တဲ့ကုမ္ပဏီတွေနဲ့ပေါင်းပြီးလက်တွဲလှုပ်ဆောင်နေပါတယ်။
ကာကွယ်ဆေးနောက်ဒီကုသမှုခံယူဖို့နဲ့ပတ်သက်လာရင်မိသားစုဆရာဝန်တွေနဲ့ဆွေးနွေးတိုင်ပင်ဖို့လဲတာဝန်ရှိသူတွေကအကြံပြုထားပါတယ်။တယ်လီဖုန်းနဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်အလက်တွေကိုမေးမြန်းလာရင်မဖြေကြားဖို့နဲ့အင်တာနက်လူမှုကွန်ရက်မှာကိုဗစ်ပျောက်ဆေးဆိုပြီးတော့ကြော်ညာတွေတွေ့ရင်လဲအလွယ်တကူသွားပြီးတော့နှိပ်ကြည့်တာမျိုးကလစ်ကြည့်တာမျိုးမလုပ်ဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ2020ခုနှစ်အတွက်ခရစ်စမတ်သစ်ပင်ကိုပင်မလှုပ်တော်အစာဦးအနောက်ဖက်မြန်မာစာမှာစိုက်ထူထားပါပြီ55ပြည့်အမြင့်ရှိတဲ့ Engelmann Spruce Christmas သစ်ပင်ဟာ Colorado ပြည်နယ်မှာရှိတဲ့ Grand Mesa မြို့သားသစ်တော်ကပါဗုဒ္ဓဟူးနေ့ကသစ်ပင်မိထွန်းကြီးတဲ့အခမ်းအနားတွင်အောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကအခုလိုပြောပါရစေ
1964 The Speaker of the House McCormick decided
1964ခုနှစ်မှာအောက်လွှတ်တော်ဥက္ကဋ္ဌမက်ကောမစ်ကငြိမ်းချမ်းရေးမျှော်လင့်ချက်အတွက်သစ်ပင်စိုက်ဖို့ဆုံးဖြတ်ခဲ့ပြီးတော့ ဒီသစ်ပင်ကို Capital Christmas သစ်ပင်လို့ခေါ်ခဲ့ပါတယ်။အဲ့ဒီနောက်အခုလိုကာယောဂကာလပါဝင်ဆယ်စုနှစ်၅ခုအတွင်းအမေရိကန်တွေဟာအနှစ်ဆင်နှစ်တိုင်းစင်စက်မပြတ်သစ်ပင်စိုက်ထုတ်ခဲ့ပြီးတော့ပျော်ရွှင်နှစ်သိမ့်စေခဲ့ပါတယ်လို့ဆိုပါတယ်။အော်လတာဥက္ကဋ္ဌနန်စီပလိုစီနဲ့တူကော်လိုရာဒိုလွတ်တော်ကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စင်ခုမှုတွေခရစ်စမတ်ရာသီမှာရောက်ရှိလာလေရှိတဲ့ပျော်ရွှင်မှုတွေဟာဒီခရစ်စမတ်သစ်ပင်မီးထွန်းနှိမ့်လိုက်တဲ့အချိန်ကနေစတင်တော့မှာပါဆိုပြီးတော့ဆူတောင်းပြောကြားခဲ့ပါတယ်ခင်ဗျာ
Now is the moment we've all been waiting for what our spectacular
ဒီနေ့နောက်ဆုံးလဒီဇင်ဘာလကိုရောက်ပြီဆိုတာနဲ့အထင်ကရအဆောက်အဦကြီးတွေရှိမှာခရစ်စမတ်သစ်ပင်တွေကိုစတင်စိုက်ထူမီးထွန်းနှိမ့်ကြပါတယ်နယူးယောက်မြို့က Rockefeller Center မှာဆိုရင်လည်းခရစ်စမတ်သစ်ပင်ကိုမီးထွန်းနှိမ့်ခဲ့ပါတယ်ဒီနှစ်မှာတော့ကိုဗစ်ကပ်ရောဂါကြောင့်လူအနည်းကျင်းသာတက်ရောက်ခဲ့ပြီးတော့လူများတက်ရောက်ခွင့်ကိုတော့ပိတ်ထားခဲ့ပါတယ်ဒီဇင်ဘာ2ရက်ပုံတုံးနေ့မှာအမြင့်ပေ23မီတာရှိတဲ့ Norway Spruce သစ်ပင်ကို Rockefeller Center ရှိမှာစိုက်ထူပါတယ
်
4ဘိုင်းကခိုလိုက်ခဲ့တဲ့အပင်ကိုအခုခါမှာတော့မန်ချီရှိတဲ့မီဂျိုရီမီသီထောင်တောင်းချီတောက်ပတဲ့ခရစ်စတယ်ဂျယ်ရီနဲ့အလားဆင်ထားပါရယ်တစ်ပင်မီထွန်းညိတဲ့အခမ်းအနားမှာတော့ဂျိုတင်ရိုက်ကူးထားတဲ့တီဆိုဖျော်ဖြေမှုတွေကိုပြသခဲ့တာပါဒီစီဇန်ကိုနိုင်ငံတော်ရုပ်မြင်သံကြားကနေလည်းပြသခဲ့ပါရယ်ကာယောဂကာလဖြစ်တာကြောင့်တစ်ပင်ကြည့်ဖို့လာကြသူတွေအတွက်နေရာလုပ်ပေးထားပြီးတော့အချိန်လဲကန့်သက်ထားပါရယ်1932ခုနှစ်ကနေဒီအစီအစဉ်ကိုစတင်လာခဲ့တာဖြစ်ပြီးတော့1933ခုနှစ်ကနေစတင်ပြီးနှစ်စဉ်မပြတ်သစ်ပင်စိုက်ထူခဲ့တာပ
ါအခုစပေးသစ်ပင်ရဲ့ဤပညာကဏ္ဍကိုနားဆင်နေပါပြီကျမခင်မျိုးသက်ပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ကောက်ွယ်ရမှာထိရောက်တဲ့နှာခေါင်းဆီးတွေမြန်မာနိုင်ငံမှာထုတ်လုပ်ဖို့အတွက်polypropylene ကိုကောစိနဲ့လုပ်ထားတယ်။ရက်ထဲမဟုတ်တဲ့ပိတ်ဆက်အမျိုးအစားနှစ်မျိုးရဖို့လိုအပ်တယ်လို့ဒီလိုပိတ်ဆက်တွေကိုရပြီဆိုရင်နှာခေါင်းဆီးဖျက်အောင်ဘယ်လိုထုတ်ရလဲဆိုတော့ Jasper Knight Company ကချီမြင်တဲ့အထည်လိုက် engineer ဦးအောင်စင်ကဒီစက်မှတ်မှာဆက်ပြီးပြောပြပေးမှာပ
ါအချက်ပြပါလေ flat mass အမျိုးအစားပေါ့ base mass အမျိုးအစားပေါ့အဲ့ဒါတစ်ခုရှိပါတယ်နောက်တစ်ခုကတော့ပါလို့ဆိုရှင် KN95 သို့မဟုတ် N95 ပေါ့လေအဲ့ဒီလိုမျိုးငါးလွာထပ်ပြီးတော့တကယ်ကိုဆေးရုံလုံးကနေမှာသုံးနိုင်တဲ့ mass အမျိုးအစားမျိုးတစ်ခုရှိပါတယ်အဲ့ဒီနောက်ခုအတွက်ဆိုလို့ရှိရင်အသုံးပြုအတွက်စက်တွေရှိပါတယ
်ဆိုတော့ပြင်းရင်မှာ max ဖြစ်အောင်ချုပ်မယ်ဆိုလို့ရှင် तू ကသူ့ရဲ့ဤပညာရောဆင်ဘလို့ဤပညာတွေတုံးရလဲဆင်
အော် mass ပြောင်းထုတ်မယ်ဆိုလို့ရှိရင်သူကနည်းပညာအနေနဲ့ကြည့်မယ်ဆိုလို့ရှိရင်တော့သူကတော့အဓိကတော့ polypropylene ကိုသုံးထားတဲ့အတွက်ကြောင့်သူ့ကိုချုပ်တဲ့အခါမှာအဲ့နဲ့အချီပေါ့လေအတ်တို့အချီတို့အဲ့ဒါတွေကိုမသုံးတော့ဘဲနဲ့အရေးပြောတဲ့နည်းပညာပေါ့အရေးပြောတဲ့ကျွန်တော်တို့တာမားပြင် mass ကိုကြည့်မယ်ဆိုရှင်အပေါက်လေးတွေ့ရတယ်ချုပ်ရိုးလိုပဲဖြစ်နေတယ်ဒါပေမဲ့တကယ်ကြတော့အချီချုပ်ရိုးကိုသုံးမထားဘူးအဲ့ဒီမှာရှိတဲ့ polypropylene material plastic material ကိုအရေးပြောင်းလုပ်ပြီးတော့မှအပေါက်လေးတွေဖောက်ပြီးတော့မှအဲ့ဒီအရေးပြောင်းပြီးတော့ပူးတွဲတဲ့ဒီပညာပေါ့လေအဲ့လိုမျိုးချုပ်ဆက်မျိုးတွေလိုပါတယ်အဲ့ဒီချုပ်ဆက်တွေကတော့ကျွန်တော်တို့ရိုးရိုးစာကြည့်ကဲမဲ့စကူကိုထုတ်မယ်ဆိုလို့ရှိရင်ရိုးရိုး manual အမျိုးအစားလည်းသုံးလို့ရပါတယ်စီမီအော်တိုအမျိုးအစားလည်းသုံးလို့ရတယ်နောက်တစ်ခုက automatic အမျိုးအစားလည်းသုံးလို့ရပါတယ
်တကယ်လို့ကိုယ်စိတ်နဲ့လုပ်တဲ့ပိတ်ဆက်ကိုကိုယ်တိုင်ထုတ်ဖို့အတွက်သိပြီးဈေးကြည့်မယ်ဆိုရင်ဒီပါအနေကုန်ချမ်းသွင်းပြီးတော့ပြည်ရင်းမှာနှာခေါင်းဆီးတွေချုပ်ဖို့ကောင်းတယ်ပေါ့နော်။
ချုပ်ဖို့ပေါ့
။ဟုတ်ကဲ့
အဲ့ဒါကပို့ပြီးတော့ဟိုပါပေါ့ကျွန်တော်တို့ဖြစ်နိုင်တဲ့လုံနိုင်တဲ့အနေအထားရှိပါလေ
။ဟုတ်ကဲ့ပါဆရာ။ဒါဆိုရင်ကုန်ချဆီးကဘယ်လောက်လောက်ရှိမလဲထင်လဲဆရာ
။ကုန်ချဆီးကဘယ်လောက်လောက်ရှိမလဲဆိုလို့ရှိရင်ဟိုရိုးရိုးဒီစာကြည့်ကဲမက်စကိုထုတ်မယ်ဆိုလို့ရှိရင်အော်တိုမက်တစ်နဲ့ပါဆိုလို့ရှိရင်တော့အကြမ်းများပြီးပမာငွေ3000ဒီပါလောက်ရင်းနှီးမြှုပ်နှံမှုရှိပါတယ်။နောက်ဒီ semi auto ပေါ့လေ automatic မဟုတ်ဘဲနဲ့တဝက်တစ်ပြည့်အတူလျောက်စနစ်ကိုသုံးမယ်ဆိုလို့ရှိရင်တော့600 900ပမာငွေ3600 900ဘဝင်းကျင်လောက်ရှိပါတယ်ဒီ mass ကိုထုတ်မယ်ဆိုလို့ရှိရင်အဓိကလိုအပ်တာကတော့ဒီကျွန်တော်တို့သုံးလွာဆိုလို့ရှိရင်တော့သုံးလွာကိုလိုစလိုထပ်ပြီးတော့လိုစလိုချုပ်ပေးတဲ့ချစ်အချက်အပြားကိုထုတ်တဲ့ set တစ်ခုလိုပါတယ်အ အဲ့ဒီဆက်မှာတခါလေးဟိုနှကောင်းတော့ပေါ့လေ notes ပါဟိုတခါလေးမှာထည့်လိုက်တာနှကောင်းတော့ဟိုတခါလေးထည့်လိုက်တဲ့ဆက်တစ်ခုလိုတယ်ပြီးလို့ရှိရင်အီယာလူလို့ခေါ်တဲ့ရွက်ကိုချိတ်တဲ့ကျိုးလေးတွေကိုဆက်တွဲပေးဖို့လိုတဲ့ဆက်အမျိုးအစားတွေလိုပါတယ်အဲ့ဒါတွေကိုတောင်းချောက်တဲ့ဆက်တဲ့သုံးအော်တိုမက်တစ်ဆက်သွားပါတယ်တောင်းချောက်မဟုတ်ဘဲနဲ့တဝက်တစ်ပြက်သုံးမယ်ဆိုစီမီအော်တိုမက်တစ်မန်နျူအယ်ဆိုလို့ရှိရင်လောကမန်နျူအယ်သုံးတာပါအဲ့တော့မန်နျူအယ်မျိုးအစားဆိုလို့ရှိရင်တော့လိုအပ်တဲ့အရင်းအနည်းပမာဏကသိ450ပေါင်းညလောက်ပုံပုံကြနိုင်တဲ့အခြေအနေရှိပါတယ်ခင်ဗျာ
ဆရာဒီနှာခေါင်းဆီးထုတ်တဲ့ဆက်ရုံကိုပြည်နယ်တစ်ခုမှာဟိုဆက်ရုံတစ်ခုတည်နိုင်နေဆိုလို့ရှင်တော့မြန်မာနိုင်ငံအတွက်လုံလုံလောက်လောက်ရနိုင်တယ်လို့
တည်နိုင်တဲ့အနေအထားရှိပါတယ်အဲ့ဒီဆက်ရုံရဲ့အနေအထားကအကျန်းများဖြင့်သူတို့ရဲ့ထုတ်လုပ်နိုင်မှုစွမ်းရည်ပေါ့အဲ့ဒီ production capacity က10မိနစ်ကိုအခု100-150ဝန်းကျင်လောက်ပါရှိပါတယ်အဲ့ဒါဆိုတော့ဒီနယ်တစ်ခုတိုင်းတစ်ခုမှာအနည်းဆုံးဆက်ရုံ3စီလောက်ရှိနိုင်မယ်ဆိုလို့ရှင်တော့အဲ့ဒီမှာရှိနေတဲ့ပြည်တယ်လူစုတွေအတွက်ကိုပို့ပြီးတော့တက်တာတဲ့နှုံးသားတွေပေါ့တက်တာတဲ့နှုံးသားတွေဆိုတော့အခုလောလောဆယ်ဒီကုန်ကျန်းတွေရဲ့ပေါက်သေးရဆိုလို့ရှင်တော့ဘက်တစ်ခုကို30-40ပတ်ဝန်းကျင်လောက်နဲ့ထုတ်လုပ်နိုင်တဲ့အနေအထားဖြစ်သွားပါတယ်ပမာငွေ30-40ကျပ်ပေါ့လေအဲ့ဒီပတ်ဝန်းကျင်လောက်နဲ့
အခုလောလောဆယ်ရောဒီနှာခေါင်းစီးတွေရဲ့ဈေးနှုန်းတွေဘယ်လောက်လောက်ရှိပါလဲဆရာ
ပထမပိုင်းတော့ကျွန်တော်တို့ကိုဗစ်ဖြစ်ကြစတော့တော့နှာခေါင်းစီးတစ်ခုကို900-1000လို့ဖြစ်သွားတယ်ပမာကြီးပါလေဆိုတော့အဲ့လိုဆိုတော့ဒီနှာခေါင်းစီးရဲ့သဘာဝလည်းပဲခန္ဓာပဲဟိုတစ်ခါပဲသုံးပြီးတော့သွတ်ပြရမှာဖြစ်တဲ့အတွက်ကြောင့်လို့မြန်မာနိုင်ငံမှာရှိတဲ့ဤသူတွေရဲ့လက်ရှိအခြေအနေပေါ့လေစာဝင်နေအခြေအနေရတော့အဲ့900-800တန်းကိုဝယ်သုံးနိုင်တဲ့အနေအထားတော့ဒီမတိုင်းကိုရှားပါတယ်ဒါကြောင့်မလို့သာပရမဟုဆိုအဝိမက်ဆယ်အစားထိုးမယ်ဆိုတော့အဝိမက်ဆယ်ကိုကျွန်တော်တို့နိုင်ငံကဟိုလုပ်ဖို့ကြိုးစားကြတာပေါ့လေဒါပေမဲ့အဝိမက်ကတော့အပြည့်အဝတော့ကာကွယ်မှုတော့မပေးနိုင်ဘူးပေါ့ဒါပေမဲ့အခုလောလောဆယ်လက်ရှိအနေအထားအရကြည့်မယ်ဆိုလို့ရှိရင်တော့ဈေးကနည်းနည်းကျသွားပါပြီမက်ဆေးကစာချုပ်ကမက်ဆေးကအခုဆိုလို့ရှိရင်အခု50ပါတဲ့ဘူးတဘူးကိုပမာငွေ4000ကျပ်ဒီထက်ပိုပြီးတော့မျိုးစားကောင်းတာဆိုလို့ရှိရင် 5000-6000 ကျပ်ဝင်းကျင်နဲ့လောဆယ်ဝယ်လို့ရနေတဲ့အနေအထားမှာရှိသွားတယ်ခင်ဗျာ
အခုလောလောဆယ်မှာအဝိမက်ဆေးချုပ်ပြီးတော့အလဲမှာပိုးမဖောက်နိုင်တဲ့ဒီအလွှာဘားကိုထည့်ရင်ရောပုံဘလိုနေမလဲဆရာ
အသုံးပြုလို့ပိုးအဆင်ပြေနိုင်တဲ့အနေအထားမှာရှိပါတယ်အဝိမက်ဆိုကျွန်တော်တို့ဒီ surgical mask တစ်ခုကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲအပြင်လွာပေါ့လေဒီ span powder လို့ခေါ်တဲ့အပြင်လွာပေါ့အဲ့ဒီအပြင်လွာကတော့ဗာလဲဆိုလို့ရှိရင်အဓိကတော့အရင်ဆက်တွေအရင်ဆက်အပုံပေါ့လေအဲ့ဒီအရင်ဆက်အပုံနဲ့ပုံမုံတွေကိုကာကွယ်ပေးတာပေါ့ပုံမုံတွေအရွယ်စားက10 micron လောက်ရှိပါတယ်အဲ့ဒီ10 micron လောက်ကိုပထမအလွာကစစ်ထုတ်ကာကွယ်ပေးနိုင်တယ် 10 micron လောက်ကိုအဲ့တော့ဒုတိယအလွာလေးကြာရောအမှန်ဆိုလို့ရှိရင်တော့ 25gsm လို့ခေါ်တာပေါ့လေဒုတိယအလွာကို25g/sq m ပေါ့ဒီပိတ်တမီတာမှာအလေးချိန်ပေါ့ဒါကတော့ပိတ်ကအထူဘားကိုဆိုလိုတာပါ25g လောက်ဒီလေးတဲ့ပိတ်အမျိုးအစားမျိုးကိုသုံးလိုက်မယ်ဆိုလို့ရှိရင်တော့ဒုတိယအလွာက 0.3 micron အရွယ်အစားရှိတဲ့အမုံတွေကိုမဝင်နိုင်အောင်ကာပေးပါတယ်ဒုတိယအလွာအကြမ်းများဖြင့်ကြည့်မယ်ဆိုလို့ရှိရင်ဟိုရိုးရိုးစာကြည့်ကဲမက်စကူက30g လောက်ဒီကာဝယ်နိုင်တဲ့အနေအထားမှာရှိပါတယ်ဒီ virus ကူးစက်မှုကိုပေါ့လေဆိုလိုတာကဘာလို့ကျွန်တော်တို့အဝိမက်ကိုလည်းပဲအဝိမက်နှလွာရဲ့ဈာထဲမှာအဝိမက်ဟိုအဝိမက်ကတော့ပြန်လျှော်ပြီးသုံးလို့ရတယ်ကျွန်တော်တို့ဒီ surgical mask disposable တွေကတော့ပြန်လျှော်ပြီးသုံးလို့မရဘူးအဲ့တော့အဝိမက်နှလွာရဲ့ဈာထဲမှာအလေးအားလေးထားပြီးတော့အထဲထဲမှာကျွန်တော်တို့ခုနက 0.3 micron လောက်ဒီကာကွယ်နိုင်တဲ့ micro အရွယ်စားကြည့်တဲ့အမှုတွေကာကွယ်နိုင်တဲ့ matte brown ဆိုတဲ့ပိဆာမျိုးစားမျိုးကိုထည့်ပြီးတော့အဲ့ဒီပိဆာမျိုးစားကိုအလေးအဖယ်လုပ်မယ်ပေါ့လေအဲ့အလဲအဖယ်လုပ်ပြီးသုံးမယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ကာကွယ်နိုင်တဲ့စာရင်းရှိပါတယ်ခင်ဗျာ
။ချင်းမြင့်တဲ့အထယ်လေးအင်ဂျင်နီယာဦးအောင်စင်ပြောကြားချင်တယ်ပဲ။ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရှင်းလာလိုက်ပါရစေ။နောက်တစ်ပတ်မှာကြိုတင်ဆောင်ကြပါဦး။
ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။ကဘာတဝမ်းဖွံ့ဖြိုးမှုထိရောက်မှုရှိအောင်အကြံဉာဏ်ကောင်းနေတဲ့အထောက်အကူပြုနိုင်ဖို့အတွက် USAID American နိုင်ငံတကာဖွံ့ဖြိုးမှု Agency ရဲ့ကဘာဖွံ့ဖြိုးမှုဓာတ်ခွဲခန်းကနေဖွံ့ဖြိုးမှုတီထွင်ဖန်တီးတဲ့အစီအစဉ်လေးစတင်အကောင့်ထည့်ဖော်လိုက်ပါပြီ။ဒီအကောင့်အထည့်ဖော်လိုက်တဲ့စနစ်အရာကဘာတဝမ်းဘယ်နေရာဖြစ်ဖြစ်ဘသူမဆိုအကြံကောင်းနေကိုအချိန်မရွေးတင်သွင်းနိုင်မှာဖြစ်တယ်လို့ကဘာတဝမ်းဖွံ့ဖြိုးမှုဓာတ်ခွဲခန်းဆိုင်ရာယုံ
အမှုဆောင်ညွှန်ကြားမှု Harry Bader အခုလိုပြောပါတယ်
The lab will work with them. It is an evidence-based process where it is paid.
ဒီတက်ခွဲကန်းဟာသူတို့နဲ့အတူတွဲလို့သွားမှာပါ။အထောက်အထားကိုအခြေခံတဲ့လုပ်ငန်းစဉ်ဖြစ်ပြီးလုံဆောင်မှုအတွက်အခကျင်းငွေနဲ့အထိုက်အလျောက်မှတ်တမ်းတင်နိုင်ရမှာဖြစ်ပါတယ်။ကိုယ်နိုင်ငံအတွင်းမှာရောတခြားနိုင်ငံတွေမှာပါဖွံ့ဖြိုးရေးအတွက်ဓာတ်တူပါဝင်ဖြည့်ဆည်းနိုင်အောင်စွမ်းဆောင်ရည်မြင့်မားရေးနဲ့အစဉ်အလာမဟုတ်တဲ့မိဖက်တွေနဲ့ပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်လို့ပြောသွားတာပါ။ဖွံ့ဖြိုးမှုတီထွင်ဖန်တီးတဲ့အစီအစဉ်အားတစ်ဆင့် USAID American နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကအကျိုးထိရောက်မှုရှိတဲ့ရလဒ်တွေဖြစ်ထွန်းအောင်ပုဂ္ဂလိကခန္ဓာကိုအလုပ်တာဝန်ပေးအပ်လိုက်ပါတယ်ပုဂ္ဂလိကခန္ဓာပါဝင်မှုအတွက် Phoenix International Company ကိုဥပမာပြနိုင်ပါတယ်လို့ညွှန်ကြားမှုဗေဒါပြောပါတယ
် Phoenix will go out and they'll put a solar array on an individual person's home that can supply
Phoenix one နေရာလူနေအိမ်အိမ်စီရောက်သွားမယ်ဆိုလာနေအောင်ကြီးစွမ်းအင်ပေးတဲ့ကိရိယာကိုတက်ဆင်ပေးပြီးလျှက်စစ်ဓာတ်အားတနေ့စာပံ့ပိုးပေးမှာပါတနေ့စာဓာတ်အားကိုလက်ကင်ဖုန်းကနေပဲငွေပေးချိန်နိုင်ပါတယ်အဲ့ဒီတရက်စာအတွက်33ပြားပဲကြာတယ်ဆိုပါစို့ဒီလိုနီးနဲ့ Phoenix ဌာနချုပ်ကနေဆိုလာနေအောင်ကြီးလျှက်စစ်ဓာတ်အားကိုဂျိုဒုဆက်သွယ်ရေးအတဆင့်ဖွင့်ပေးပိတ်ပေးတာတွေထိန်းချုပ်လို့ရပါတယ်ပင်မလျက်စစ်တပ်အားဖြန့်ပြွေးလမ်းကြောင်းနဲ့လက်လန်းမမီတဲ့နေရာတွေအတွက်လျက်စစ်တပ်အသုံးပြုနိုင်အောင်ချက်ထွက်နိုင်တဲ့နည်းလမ်းဖြစ်တယ်လို့ပြောသွားတာပါ။ဒီနေအောင်ကြီးစွမ်းအင်သုံးလျက်စစ်တပ်အားထုတ်လို့ရေးတိုးချဲ့နိုင်ရေး Phoenix ကုမ္ပဏီကယင်းနှိမ့်မြုံနံဖို့ USAID အနေနဲ့ပံ့ပိုးပေးပါရန်ပန်ကြားခဲ့တဲ့အတွက် USAID ကနေဒေါ်လာ1,000,000ရန်ပုံငွေချိမြက်လိုက်ပါတယ်။ Phoenix ကုမ္ပဏီကိုအခု NG စွမ်းအင်ထုတ်လို့ဖြန့်ပြွေးရေးလို့အများသိကြပြီး USAID ကချိမြက်တဲ့ငွေနဲ့လုပ်ငန်းတွေတိုးချဲ့ဆောင်ရွက်နေပါပြီ။စာတက်မြောက်မှုအတွက်အရေးပါတဲ့လျှက်စစ်ဓာတ်အားနဲ့အလင်းရောင်ပေးနိုင်စွမ်းရှိတဲ့ဝန်ဆောင်မှုအတွက်အစုရှယ်ယာရှင်တွေကိုယင်းနှိမ့်မြုံနံမှုပံ့ပိုးပေးပြီးပြဿနာဖြေရှင်းနိုင်ခဲ့တဲ့စံပြနမူနာတစ်ရပ်ကိုကျွန်တော်တို့တီထွင်နိုင်ခဲ့ကြတာပါ။ဒါမှသာအတက်ပညာတွေသင်ယူနိုင်ကြပြီးစီးပွားရေးတိုးတက်မှုကိုဥတီမဲ့လေယာစိုက်ပျိုးရေးထုတ်လုပ်မှုနဲ့စားနပ်ရိက္ခာရှားပါမှုကိုဖြေရှင်းနိုင်ကြမှာဖြစ်တယ်လို့မစ္စတာဘေဒါကဆိုပါတယ်။အလွန်အမင်းဆင်းရဲမွဲတေမှုပပြောင်းအောင်လုပ်နိုင်မဲ့အဓိကအချက်ကသူတို့တွေကိုကမ္ဘာ digital နည်းပညာအခြေခံအဆောက်အုံနဲ့ဆက်သွယ်ပေးဖို့ဖြစ်ပါတယ်။အပူတပြင်းလိုအပ်နေတဲ့အခိုက်အတန့်မှာ USAID ရဲ့ကမ္ဘာဖွံ့ဖြိုးမှုဓာတ်ခွဲခန်းကနေရန်ပုံငွေချိမြင့်မှုနဲ့ Phoenix ကုမ္ပဏီကစံပြအနေနဲ့နေအောင်ကြီးစွမ်းအင်သုံးလျှက်စစ်ဓာတ်အားဖြန့်ဖြူးနိုင်ခဲ့တာကိုလက်တွေ့တာရကအနေနဲ့ညွန်ကြားမှု Harry Bader ကရှင်းလင်းပြောဆိုလိုက်ကြောင်းပါခင်ဗျာ။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရှင
်။စနေနေ့နေ့ခင်း VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှု3,000+ဖြစ်လာနေတဲ့အတွက်ကာကွယ်ရေးအစွမ်းကုန်လုပ်ကြဖို့မနေ့ကတိုက်တွန်းလိုက်ပါတယ်။ကိုဗစ်နောက်ဆုံးအခြေအနေပြည်သူကိုအစီရင်ခံတဲ့သူရဲ့မိန်ကုန်းထဲမှာဒေါအောင်ဆန်းစုကြည်ကရွေးကောက်ပွဲအပြီးမှာအခုလိုကူးစက်မှုမြင့်တက်လာတာအပြင်မကြခင်တုန်းကတစောင်းတိုင်းအားလဲရက်တွေမှာလူစုလူဝေးတွေထပ်ဖြစ်ခဲ့တာရဲ့အကျိုးဆက်တွေလည်းထပ်ပြီးလာဖို့ရှိနေကြောင်းလည်းသတိပေးသွားပါတယ်။ထွက်ပေါ်လာနေပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးနဲ့အတူနိုင်ငံတွေအနေနဲ့နောက်လာမယ့်ကပ်ရောဂါအတွက်စတင်ရင်းနှီးမြှုပ်နှံကြဖို့နဲ့ပြင်ဆင်ကြဖို့လိုအပ်ကြောင်း WHO အကြီးအကဲကတောက်ကြနေကသတိပေးပြောကြားလိုက်ပါတယ်။လက်ရှိတကဘာလုံးမှာ COVID-19 ကူးစက်ခံရသူပေါင်း 6.5 သန်းကျော်ရှိနေပြီးသေဆုံးသူပေါင်း 1.5 သန်းကျော်ရှိပါတယ်။ဂျိုးဘိုင်ဒန်ကသူ့အနေနဲ့သမ္မတအဖြစ်တာဝန်ထမ်းဆောင်ပြီးဆိုတာနဲ့အရင်ဆုံးလုံးမှာကအမေရိကန်ပြည်သူတွေအနေနဲ့ရက်ပေါင်း100ကျော်အောင်နှာခေါင်းစီးမဖြစ်မနေဝတ်ဆင်ကြဖို့ကိုတောင်းဆိုမှဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးရေးနှာခေါင်းစီးတက်ဆင်ဖို့နိုင်ငံအနေနဲ့မဖြစ်မနေပြဋ္ဌာန်းဖို့သူကအရင်ကတည်းကတွန်းအားပေးနေတာဖြစ်ပါတယ်။ရာနဲ့ချီတဲ့ရိုဟင်ဂျာတွေကိုဝေးလံတဲ့ဘာဆန်ချာကျွန်းကိုပို့တဲ့ကိစ္စနဲ့ပတ်သက်လို့ဝေဖန်မှုတွေပေါ်ထွက်လာပြီးတဲ့နောက်ကုလသမဂ္ဂလူ့အခွင့်အရေးအဖွဲ့တွေနဲ့အခြားနိုင်ငံအတိုင်းဝိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စစ်မှန်တဲ့ကြိုးပမ်းမှုတွေကိုဖျက်လို့ဖျက်ဆီးမလုပ်ဖို့ဒါမှမဟုတ်လွဲမှားစွာအတိတ်ပဲမကောက်ယူကြဖို့ဘင်္ဂလားဒေ့ရှ်အစိုးရကပြင်းပြင်းထန်ထန်တတိပေးချက်ထုတ်ပြန်လိုက်ပါတယ်တချိန်တည်းမှာပဲဒီကျွန်းကိုပြောင်းရွှေ့မှုနဲ့ပတ်သက်လို့တချို့ဒုက္ခသည်တွေဟာဖိအားပေးခံခဲ့ရတယ် တချို့တွေကပြောင်းဖို့ဆုံးဖြတ်ချက်ကိုပြန်ပြင်လိုကြတယ်လို့ကုလသမဂ္ဂအနေနဲ့ကြားသိရကြောင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ကြာနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကပြောသွားပါတယ်။ VOA မြန်မာပိုင်းစနေနေ့ခင်းအစီအစဉ်ကိုနားဆင်ကြကြတာပါ။မြန်မာပြည်သူပြည်သားအားလုံးလည်း COVID-19 ကပ်ရောဂါကြီးကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေ။ကျမမင်းချင်းနိုင်ပါ
This program has come to you from the Voice of America, Washington.